Welcome to the Voice of America in Burmese.
Minglaba khmyar. VOA American Tan ye 2019 khu ne December 5 ye Chatabari ne mne pet season 2 go American Pidaw Su Washington DC myo ro ga ne line to meter 3240 48 tu ga ne dai yai phan yu na sin nai da lo VOA ye Facebook sa myan na VOA Burmese news ga ba dai yai thau len pe ni ba bi khmyar.ကျွန်တော်ရဲမထွန်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြစ်တဲ့တွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါသမရထရမ်ကိုတရားဆက်ဆိုရေးအောက်လူတော်တရားရေးကော်မတီရှေ့ဘူတခုနေကြားနာပွဲမှာအခြေခံဥပဒေရေးရာပညာရှင်၃ဦးတင်ပြပြောဆိုကြပါတယ် ICJ မှာမြန်မာနိုင်ငံကိုတရားဆက်ဆိုထားတာနဲ့ပတ်သက်တဲ့သတင်းမီဒီယာတွေရဲ့မေးမြန်းချက်တွေကိုနိုင်ငံရေးဌာနတာဝန်ရှိသူတို့ဖြေဆိုဖို့တာဝန်ပေးထားပါတယ်ဒီလိုတရားဆွဆူထားတဲ့ပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်တော်ရောက်ရင်ဆိုင်မဲ့ကိစ္စလူမျိုးစုနဲ့ကံဖွဲ့တွေကြားမှာတော့သဘောထားမတူကွဲပြားနေပါတယ်။ဒီသတင်းတွေနဲ့ဒီတခြားစီမံစာအုပ်ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဒီလိုထိတန်းတဲ့သတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာတစ်ခုမှာတော့
ဆိုတော့ကျွန်တော်မြင်တာကတော့အခုလိုအဖြေလေးမတူတာဘာကြောင့်လဲဆိုရင်တော့တချို့ကကောင်းကောင်းမလေ့လာဘူး။အစိုးရပြောပြတဲ့အတိုင်းဒီဟာက
မြန်မာနိုင်ငံပေါ်ဂမ်ဘီယာနိုင်ငံက ICJ မှာတရားဆက်ဆူထားတဲ့ကိစ္စကိုမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကမတူကွဲပြားတဲ့သဘောထားတွေနဲ့တုံ့ပြန်ချက်တွေကိုသတင်းတွေအပြည့်ကြားကြရပါမယ်။ဒီသတင်းနဲ့အတူရှင်ချန်းက UEGA ရဲ့ပေါ်တရုတ်တာဝန်ရှိသူတွေကိုတန်းခတ်မဲ့ဥပဒေမူကြမ်းတရားကိုအောက်လွှတ်တော်က American အောက်လွှတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်တရုတ်ဘက်ကပြန်လည်သတိပေးချက်ရုရှား Ukraine ပါရီငင်းကြီးဆွေးနွေးပွဲအကျိုးသုံးသပ်ချက်စတဲ့သတင်းတွေတွေအပြင်ကမ္ဘာမီဒီယာတွေကမြန်မာသတင်းတွေကိုလည်းနှာစင်ကြရပါမယ်။အခုတော့ဒါပြင်းနေမနဲ့ဖက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါမယ်ခင်ဗျာ
။တမန်တော်ဒေါ်နယ်ထရမ့်ဟာသူ့အတွက်နိုင်ငံရေးရအမျက်ထွက်စေမဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ယူကရိန်းကိုတွန်းအားပေးခြင်းအပြင်တရားစွဲလို့ရတဲ့ပြစ်မှုတွေကိုကျူးလွန်ထားတယ်လို့အမေရိကန်အခြေခံဥပဒေရေးရာပညာရှင်၃ဦးကကွန်ဂရက်လွှတ်တော်မှာဗိုလ်ဒူးနေကပြောသွားပါတယ်။တမန်တော်ထရမ့်ဟာ2020ပြည့်တမန်တော်ယူကော့ပွဲအတွက်ဒီမိုကရက်ပါတီကသူ့ရဲ့တိုင်ဘက်တူဦးဖြစ်သူဒုသမတဟောင်းဂျိုးဘိုက်တန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းတမန်တော်ဗိုလိုဒီမီယာဇလင်စကီကိုမယိုးမပြောင်းစွာနဲ့ဆွဲဆောင်ခြင်းအပြင် High Crimes and Misdemeanors ဆိုတဲ့ရာဇဝတ်ပြစ်မှုကိုတိသာထင်ရှားစွာချိုးဖောက်ထားတယ်လို့ Harvard တက္ကသိုလ်ကဥပဒေပညာရေးဆိုင်ရာပေါမော့က Noah Feldman ကလွှတ်တော်အမတ်တွေကိုပြောပါတယ်။ဒီရာဇဝတ်ပြစ်မှုအမျိုးအစားဟာသမ္မတတယောက်ကိုတရားစွဲဆိုဖို့အမေရိကန်ခြေကံဥပဒေမှာပြဋ္ဌာန်းထားတဲ့သတ်မှတ်ချက်ပါ။အမေရိကန်သမ္မတတူဟာအမေရိကန်ယူကော့ပွဲတစ်ခုမှာပြည်ပဆက်ဖက်မှုကိုတားဆီးရမှာဖြစ်ပြီးဖိတ်ခေါ်ရမှာမဟုတ်ဘူးလို့ Stanford တက္ကသိုလ်ကဥပဒေပညာရေးဆိုင်ရာပေါမော့က Pamela Cullen ကပြောပါတယ်။သမ္မတဇလင်စကီကိုသမ္မတထရမ်ကတောင်းဆိုတာဟာအထူးသဖြင့်ဆိုးရွားတဲ့အာဏာအလွဲသုံးစားလုပ်မှုဖြစ်တယ်လို့လည်းဆိုပါတယ်။ဗိုလ်ဒူးနေကအောက်လူတော်တရားရေးကော်မတီမှာလုပ်တဲ့ကြားနာပွဲမှာအခြေခံဥပဒေရေးရာပညာရှင်၄ဦးပြောဆိုကြပြီး၃ဦးကိုဒီမိုကရက်မတ်တွေကခေါ်ယူတာဖြစ်ပါတယ်။ရီပပ်လီကန်မတ်တွေဘက်ကခေါ်ယူတဲ့ George Washington တက္ကသိုလ်ကပါမော့ကဂျိုနသန်ထာလီကတော့သူဟာ2016ခုနှစ်ကသမ္မတထရမ်ကိုမဲပေးခဲ့သူမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့သမ္မတထရမ်ကိုတရားဆက်ဆိုရေးအထောက်ပံ့ဖြစ်စေတဲ့အချက်လက်တွေနှဲပါပြီးသမ္မတကိုယာရုကဖယ်ရှားဖို့ရည်ရွယ်တဲ့ဒီမိုကရက်တွေရဲ့အမျက်ဒေါသကတိတ်ကြီးမားနေတယ်လို့ပေါမော့ခတ်တာလီကပြောသွားပါတယ
်။ NATO စစ်မဟာမိတ်အဖွဲ့ဖွဲ့စည်းလာတာဒီဇင်ဘာလ4ရက်နေ့မှာအနှစ်80ပြည့်ပြီဖြစ်ပြီးအခုကျင်းပပြီးစီးခဲ့တဲ့ NATO ခေါင်းဆောင်တွေရဲ့အညီလာခံဟာမဟာမိတ်အဖွဲ့ရဲ့စီးလုံးညီညွတ်မှုအင်အားကိုပြတ်တာဖို့ဖြစ်ပေမဲ့အခုတော့စိတ်ဝမ်းကွဲပြားနေတာကိုထင်ထင်ရှားရှားမြင်နေရပါတယ်။ဒီထက်မှာ American သမ္မတ Donald Trump ကအခဲအကျနေပြီးအများနဲ့တယောက်ပုံစံလိုဖြစ်နေတာတွေ့ရတာပါ။ညီလာခံကိုရောက်ရောက်ချင်းမဲ့သမ္မတ Trump ကနေတို့မှာဥဆောင်မဲ့သူမရှိဖြစ်နေတဲ့သဘောပြောဆိုခဲ့တဲ့ပြင်သစ်သမ္မတ Emmanuel Macron ကိုပုတ်ခတ်ပြောဆိုခဲ့တယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကိုလည်းမယိုးသားတဲ့သူဖြစ်ပြောဆိုခဲ့တာပါ။ညီလာခံချင်းပါ Britain မှာ London မှာသမ္မတ Trump ရဲ့ Buckingham နန်းတော်သတင်းစာရှင်းလင်းပွဲတွင်ထူးထူးခြားခြားကြားမြင့်နေတဲ့အတွက်ကနေဒါဝန်ကြီးချုပ်ကလှောင်တလူလုတ်တဲ့ပုံမျိုးတွေ့ရပြီးနောက်မှာအခုလိုသမ္မတ Trump ကပြောကြားလိုက်တာပါ။ကနေဒါဝန်ကြီးချုပ်ရဲ့လှောင်ပြောင်မှုကို Britain, Netherlands နဲ့ပြင်သစ်ခေါင်းဆောင်တွေကလည်းရေမောခဲ့ကြတာဖြစ်ပါတယ်။ NATO အဖွဲ့ကြီးအတွက်ရန်ကုန်ကိုအချို့ကျထက်ဝင်မှုမလုပ်ကြတာနဲ့ပတ်သက်ပြီးကာလကြာရှည်အပြစ်တင်ပြောဆိုနေတဲ့သမ္မတ Trump ကအခုညီလာခံမှာလည်းထပ်မံပြောကြားခဲ့ပါတယ်။ညီလာခံပြီးမှအာအတင်စစ်တာကတခုက Washington DC မှာပြန်ကင်သတင်းစာရှင်းလင်းပွဲကျင်းပဖို့စီစဉ်ထားတာကိုဖျက်သိမ်းကြောင်းသမ္မတ Trump ကြေညာလိုက်တာပဲဖြစ်ပါတယ်။ဒါဟာသမ္မတ Trump ရဲ့ပွင့်လင်းတရရဲ့ပြောဆိုတတ်တဲ့ဇယိုက်ကိုအလံဆုံးဖြစ်တဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson အတွက်တော့စိတ်သက်သာရာရစေမှာဖြစ်ကြောင်းသတင်းတွေမှာဖော်ပြပါတယ်။ညီလာခံချင်းပါရေးတာဝန်ခံအရာရှိတွေကတော့ဒီညီလာခံအောင်မြင်မှုရှိကြောင်းပြောကြပါတယ်
။အမေရိကန်ပြည်ထောင်စုနဲ့အာဖဂန်တာလီဘန်အဖွဲ့အစည်းညီညာရေးဆွေးနွေးပွဲတွေတရားဝင်ပြန်ဆဖို့ပြင်ဆင်နေပါပြီ။ အာဖဂန်စစ်ပွဲအဆုံးသတ်ရေးနိုင်ငံရေးအဖြစ်တစ်ခုရှာဖို့ရည်ရွယ်တဲ့တနစ်ကြာဆွေးနွေးပွဲတွေကိုသမ္မတဒေါ်နယ်ထရမ့်ကယူရီရဲ့ရက်လိုက်ပြီး၃လကြာမှပြန်ဆဖို့ပြင်ဆင်နေတာပါအမေရိကန်စစ်ဆက်ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဇယ်နီခလီဇက်ဟာအာဖဂန်ဆွေးနွေးအဖွဲ့ကိုယ်စားလှယ်တွေတခြားအာဖဂန်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ကာဘူးမြို့တော်ကိုဗိုလ်ဒူးနေကရောက်သွားပါပြီအဲဒီကတည်းကတာလီဘန်ဂျာဂန်ကိုယ်စားလှယ်အဖွဲ့ရုံးဆိုင်တဲ့ကာတာနိုင်ငံကိုခီးဆက်မယ်လို့နိုင်ငံရေးဌာနထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ဒါပေမဲ့ကာတာနိုင်ငံဒိုဟာမြို့ကိုသွားမယ့်ချက်ကတော့အတိအကျပြောမထားပါဘူးတမန်ကြီးခါလီဇက်ဟာဒိုဟာမြို့မှာအာဖဂန်နိုင်ငံတွင်ဆစ်ဆက်ညှိနှိုင်းမှုတွေဖြစ်လာနိုင်စေမဲ့စစ်ပွဲအဆုံးသတ်ရေးငြင်းချမ်းတဲ့အဖြစ်တစ်ခုရစေမဲ့အထူးကြအဖြစ်အပြေးခံရစေရေးဖြစ်စေနိုင်ဖို့တိုက်ခိုက်မှုတွေလျှော့ချရေးလှုပ်ဆောင်ရမယ့်အဆင့်တွေကိုတာလီဘန်ဖွဲ့နယ်ပြန်လည်ဆွေးနွေးမှာဖြစ်ပါတယ်လို့နိုင်ငံရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တမန်ကြီးခါလီဇက်နဲ့ဆွေးနွေးပွဲတွေနောက်တစ်နေ့ဘက်မှာဖြစ်လာမယ်လို့ခန့်မှန်းကြောင်းတာလီဘန်သတင်းရှင်းမြစ်တွေကပြောပါတယ်။အာဖဂန်ဘွားအမေရိကန်တပ်မန်မစ္စတာခါလီဇက်ဟာဒေါ်နယ်ထရမ့်ကစက်တင်ဘာလ9ရက်နေ့မှာဆွေးနွေးပွဲတွေကိုရုတ်တရက်ဖျက်လိုက်တဲ့အချိန်ထိတာလီဘန်တွေနဲ့ဆွေးနွေးပွဲ၉ချိန်ကိုဥဆောင်ပြုလုပ်ခဲ့သူဖြစ်ပါတယ်
။အမေရိကန်နဲ့ဆူဒန်နှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးပြတ်တောက်နေတာနှစ်ပေါင်း20ကျော်ကြာလာချိန်မှာပဲဗိုလ်တပ်ဦးနေကတော့နှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးကိုပြန်ပြီးစတော့မယ်လို့အမေရိကန်နိုင်ငံကြားဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။ဒါဟာဝါရှင်တန် DC ကိုဆူဒန်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒောက်ပထမဆုံးအချိန်လာရောက်ချိန်မှာကြေညာလိုက်တာဖြစ်ပါတယ်။အခုလိုတန်တမန်ပြန်ပြီးဆက်သွယ်ဖို့ဆုံးဖြတ်တာဟာဆူဒန်နိုင်ငံမှာကျေပြန့်ကြီးမားတဲ့အပြောင်းအလဲတွေဖြစ်အောင်ကောင်းထည့်ဖို့ရည်အတွက်ကြိုးစားနေတဲ့ဆူဒန်အရသာအစိုးရနဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးခိုင်မာစေဖို့ဖြစ်ကြောင်းဝန်ကြီးပွန်ပီယိုကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပြင်23နှစ်ကြာတန်တမန်ဆက်သွယ်ဖြတ်ထားတဲ့ဆူဒန်နဲ့တန်မချင်းဖလဲမှုစတင်တော့မယ်လို့ဆိုပါတယ်။ဆူဒန်နိုင်ငံမှာနှစ်ပေါင်း30ကျော်အုပ်ချုပ်ခဲ့တဲ့အာနာရှင်အိုမာအယ်ဘရှာဖြုတ်ချခံရပြီးနောက်မှာဆူဒန်နိုင်ငံဒီမိုကရေစီပြောင်းလဲလှုပ်ဆောင်နေတဲ့ဝန်ကြီးချုပ်အသက်ဟမ်ဒေါက်ဝါရှင်တန် DC ကိုလာရောက်ဆင်မှာအခုလိုစတင်လိုက်တာလည်းဖြစ်ပါတယ်။
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညာနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေဂျာတာပရိမနေ့ဖက်တွေများကိုလည်းဆက်လက်ပြောပြနေပါတယ်အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းမီဒီယာတွေအနေနဲ့နိုင်ငံရေးဌာနကဥအောင်ကိုကိုဆက်သွယ်မေးမြန်းရမှာဖြစ်တယ်လို့နိုင်ငံတော်ဥပဒေပညာရှင်ပေါမခေါ်ဝီလျံရှာဘတ်စ်က VOA ကိုအီးမေးလ်ကနေတဆင့်ဗိုလ်ဒူးနေကအကြောင်းပြပါတယ်မြန်မာနိုင်ငံကတရားရင်ဆိုင်တာမှာပေါမခေါ်ရှာဘတ်စ်ကိုမြန်မာနိုင်ငံရဲ့ဥပဒေအကျိုးဆောင်ဖြစ်ငှားရမ်းထားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ VOA ကပြီးခဲ့တဲ့ရက်ပိုင်းမှာပေါမခေါ်ရှာဘတ်စ်ကိုဆက်သွယ်မေးမြန်းထားတဲ့ပေါ်အခုလိုအကြောင်းပြန်လာတာပါအခုသူပြောတဲ့ဥအောင်ကိုဟာဘယ်သူဆိုတာပေါမခေါ်ရှာဘတ်စ်ရဲ့အီးမေးလ်ထဲမှာတော့အထူးကြပြောမထားပါဘူး။ဒါပေမဲ့ဥအောင်ကိုဆက်သွယ်နိုင်တဲ့အီးမေးလ်လိပ်စာဖြစ်ပေးထားတာမှာတော့ mmicj@mover.gov.mn လို့ဖော်ပြထားတဲ့အတွက်မြန်မာနိုင်ငံရေးဌာနကတာဝန်ရှိသူတူဖြစ်မယ်ဆိုတာကတော့သိကြပါရစေ။ပေါမခေါ်ရှာဘတ်စ်ကတော့မြန်မာအစိုးရကသူ့ကိုဘယ်လိုပုံစံမျိုးနဲ့ငှားရမ်းထားတယ်ဆိုတာအခုအချိန်ထိတရားဝင်ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။တရားစွဲထားတဲ့ဂမ်ဘီယာနိုင်ငံဘက်ကတော့အမေရိကန်ဥပဒေကျူးဆောင်အဖွဲ့ဖိုလီဟုတ်ကိုငှားရမ်းထားတယ်ဆိုတာအတည်ပြုထားပြီးပါပြီ။ဒီတရားဆက်ဆိုမှုအတွက်ဒီဇင်ဘာလ7ရက်နေ့ကနေ13ရက်နေ့ထိနယ်သာလန်နိုင်ငံ The Hague မြို့ ICJ တရားရုံးမှာနှစ်ဖက်တင်ပြလျှောက်ထားဖို့စီစဉ်ထားပါတယ
်။မြန်မာနိုင်ငံပေါ်မှာဂမ်ဘီယာနိုင်ငံကပြည်ပဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုထားတာကိုနိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ပြီးရင်ဆိုင်တဲ့ကိစ္စတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမှာအမြင်တွေကွဲပြားနေပါတယ်။ဒီတရားရင်ဆိုင်မှုမှာအစိုးရနဲ့တမတော်ပူးပေါင်းလှုပ်ဆောင်တာဟာအစိုးရရဲ့တာဝန်ယူမှုကိုပြတိုက်လက်တာဖြစ်တယ်လို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSC ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကပြောပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီဇင်ဘာ2ရက်နေ့ကနေ4ရက်နေ့အထိကျင်းပတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD အစည်းအဝေးဖွင့်မင်ကွန်းတဲမှာဗိုလ်ချုပ်ကြီးရွတ်စစ်ကပြောခဲ့တာပါ။တနင်္ဂနွေလုံးပြစ်ခတ်ရစဲသဘောတူစာချုပ် NCA ကိုလက်မှတ်ထိုးမထားတဲ့ရှမ်းပြည်တိုးတက်ပါတီ SSP ကလည်းဒေါန်ဆန်းစုကြည်ရဲ့ဥဆောင်ရက်တည်မှုအပေါ်မှာအကောင်းမြင်ကြောင်းပြောထားပါတယ်။ NCA ကိုလက်မှတ်မထိုးသေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ MNDAA ကိုကန်တပ်ဖွဲ့တောင်းလက်နက်ကိုင်း TNLA အဖွဲ့နဲ့ရခိုင်လက်နက်ကိုင်း AA အဖွဲ့တို့ကတော့ ICJ မှာရှောက်ထားပြီးအရေးယူဖို့ကြိုးပမ်းတာကိုထောက်ခံကြောင်းနိုဝင်ဘာ28ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။နှစ်ကာလတာရှိနေပြီဖြစ်တဲ့သူတို့ရဲ့အဆိုပြည်ရင်းအစ်စ်အတွင်းမှာတက်မတော်ဘက်က Geneva Convention ပါနိုင်ငံတကာဆက်ရဆွေးမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ထားတဲ့ပေါ်အခြေခံပြီးအခုလိုထောက်ခံထုတ်ပြန်တာဖြစ်တယ်လို့ TNLA ပြောခွင့်ရက VOA ကိုပြောပါတယ်။
နောက်ကိုရီးယားရဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးဘယ်လိုဆွေးနွေးမှုကိုမဆိုအကြီးကျယ်ရန်ဆောင်မှုဖြစ်တတ်မှတ်မဲ့အပြင်ပြည်မထံတုံ့ပြန်သွားမယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီကိုမြောက်ကိုရီးယားကဗိုလ်ဒူးနေမှာတတိပေးလိုက်ပါတယ်။မြောက်ကိုရီးယားလူခွင့်ချိုးဖောက်မှုပြဿနာကိုဒီလာထဲမှာတွေ့ဆုံဆွေးနွေးဖို့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီမှာတန်တမန်အများစုကစီစဉ်နေကြချိန်မှာပဲကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်မတ်ကြီးကင်ဆောင်းကအခုလိုတတိပေးစာပေးပို့တာဖြစ်ကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှာအမေရိကန်ပြည်ထောင်စုကဒီဇင်ဘာလအတွက်အလှည့်ကျသဘာဝတိဖြစ်တာဝန်ယူထားတာပါ။မြောက်ကိုရီးယားနိုင်ငံမှာနျူကလ িয়ার နဲ့ဒုံးကျည်လက်နက်အစီအစဉ်တွေဖျက်သိမ်းလာအောင်အမေရိကန်ကမျှော်လင့်ရင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ပြီးခဲ့တဲ့ဇွန်လကစပြီးတွေ့ဆုံခဲ့တာ၃ချိန်ရှိပြီဖြစ်ပေမဲ့ထူးခြားမှုမရှိတဲ့ပြင်မြောက်ကိုရီးယားကတာတူပြစ်ဒုံးလက်နက်ဆန်တက်တာတွေစက်တိုက်ပြန်လုလာနေပါတယ်
။အီရန်နိုင်ငံကြီးကအချိန်မခံမဲနဲ့ရင်းရိုင်နေပြီလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူကပြောကြားလိုက်တဲ့ပြင်အီရန်ရဲ့ရန်လိုမှုတွေကိုအစ္စရေးကတက်တက်ကြွကြွရင်ဆိုင်တိုက်ခိုက်နေပါတယ်လို့လည်းပြောပါတယ်။ပေါ်တူဂီခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်လစ်ဘွန်ကိုရောက်နေတဲ့နန်ဒယာဟုကအမေရိကန်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုနဲ့အတူရှိနေစမှာအခုလိုပြောလိုက်တာပါ။ဝန်ကြီးပွန်ပီယိုကလည်းပေါ်တူဂီခေါင်းဆောင်တွေနဲ့တွေ့ဆုံဖို့တိကျရောက်ရှိနေတာဖြစ်ပါတယ်။အီရန်ဟာဆီးရီးယား၊လက်ဘနွန်၊အီရတ်နဲ့ဂါဇာဒေသတွေမှာရန်လိုလှုပ်ဆောင်မှုတွေတိုးလာနေတယ်လို့ဝန်ကြီးချုပ်နန်ဒယာဟုကပြောကြခဲ့ပြီးအီရန်ပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဆက်မပြတ်ဖိအားပေးနေတဲ့အတွက်ကျေးဇူးတင်ကြောင်းပြောကြခဲ့ပါတယ်။အီရန်အစိုးရကိုဆန္ဒပြကန့်ကွက်နေသူတွေကိုဝန်ကြီးပွန်ပီယိုကထောက်ခံပြီးတော့အီရန်ကအုပ်ချုပ်နေသူတွေဟာအာဏာရယူပြီးနိုင်ငံပေါ်အမျက်ထုတ်နေသူတွေဖြစ်တဲ့ကြောင်းသိလာတာမို့ပြည်သူတွေကလွတ်လပ်ဖို့ကြိုးပမ်းနေကြတာဖြစ်ကြောင်းပြောပါတယ
်။ကြတာပရိနိမနဲ့ထိတ်တန့်ရောက်ဒေတာတွင်းနဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ကင်မြူသက်တို့ပြောပြခဲ့တာပါ။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းလာတွေကိုနားဆင်ကြရပါမယ်။လူမျိုးတို့တပ်ဖြတ်မှုကိုဟန်တားဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်ဂမ်ဘီယာနိုင်ငံက ICJ မှာတရားစွဲဆိုထားတဲ့ကိစ္စကိုမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေကမတူကွဲပြားတဲ့သဘောထားတွေနဲ့တုံ့ပြန်နေကြပါတယ်။ဒီလိုကွဲလွဲတဲ့သဘောထားတွေဟာသူတို့အဖွဲ့အစည်းရဲ့အကျိုးစီးပွားနဲ့ဆက်ဆံမှုတချို့ရှိတယ်လို့တချို့ကလည်းသူတို့ကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့နဲ့ဆက်ဆံနေတယ်လို့မြန်မာနိုင်ငံအရေးတက်ကြွလှုပ်ရှားသူလည်းဖြစ်ယူရိုဘားမအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်သူဦးဟန်ယောင်ဝေကဆိုပါတယ်။မတ်အင်ဂျင်တန်ကဆက်သွယ်မေးမြန်းတဲ့အခါဦးဟန်ယောင်ဝေကအခုလိုပြောကြားခဲ့ပါတယ်
။အဲ့ဒီနေရာမှာပြောလို့ခက်ပါတယ်။ဘာကြောင့်လဲဆိုရင်လက်နက်ကင်အဖွဲ့ဆိုတာကလည်းအမျိုးစုံရှိပါတယ်။တချို့လက်နက်ကင်အဖွဲ့ကလူမျိုးရေးလက်နဲ့ကင်ထားတာရှိတယ်တချို့ကလည်းစီးပွားရေးနဲ့ကင်ထားတာအဖွဲ့လေးရှိတယ်ဆိုတော့ကျွန်တော်မြင်တာကတော့အခုလိုအဖြေလေးမတူတာဘာကြောင့်လဲဆိုရင်တော့တချို့ကကောင်းကောင်းမလေ့လာဘူးအစိုးရပြောပြတဲ့အတိုင်းဒီဟာကမွတ်စုံကိစ္စဖြစ်တယ်ဒီဟာကမြန်မာနိုင်ငံကိုတိုက်ခိုက်နေတယ်ဆိုတော့ဟာကိုပဲလက်ခံပြီးတော့မှအစိုးရလုပ်တဲ့ဟာထောက်ခံတယ်ဆိုတော့ပြောတဲ့လူတွေလည်းရှိပါတယ်တချို့ကလည်းအခုလိုမျိုးငင်းချမ်းရေးဆင်းနေထားတဲ့နေရာမှာအခွင့်အရေးတွေရထားတဲ့အဖွဲ့လေးရှိတယ်ပုဂ္ဂိုလ်လေးရှိတယ်သူတို့ကဒီဟာကိုမဆုံးရှုံးချင်ဘူးဒီအစိုးရကိုမထောက်ခံရင်ငင်းချမ်းရေးပြတ်သွားမယ်ပြတ်သွားရင်အကျိုးစီးပွားပြတ်သွားမယ်ဆိုတဲ့အဖွဲ့လေးရှိပါတယ်ဒါပေမဲ့တကယ်လေ့လာတဲ့အဖွဲ့အစည်းတွေကသူတို့မြန်မာကပါလဲဆိုရင်အခုဖြစ်နေတဲ့ကိစ္စကမွတ်စလင်ကိစ္စပဲမဟုတ်ဘူးဒီဟာကတတ်မတော်အနေနဲ့ဒီနိုင်ငံတကာရှိတဲ့တရားဥပဒေလေးကိုမလိုက်နာပဲနဲ့တိုင်းရင်းသားကိုတိုက်တဲ့ချိန်မှာဘယ်လိုဆိုးခဲ့တယ်ဘယ်လိုဥပမာအမျိုးသမီးလေးကိုမဒိန်းချင်တာဒါရိုးနေပြီသူတို့တကယ်လုပ်တဲ့ဆိုဒီဟာလေးကပေါ်လာမယ်ဆိုတော့ဒီဟာလေးထောက်ခံတယ်ပေါ့
ဥဟန်ညာဝေရဲ့သဘောထားမျိုးဘယ်လိုရှိပါလဲရှင
်ကျွန်တော်အနေနဲ့ကတော့ရစရာလည်းမရှိဘူးရှုံးစရာလည်းမရှိဘူးဘာကြောင့်လဲဆိုရင်ဒီဟာဝင်လောက်တဲ့နေရာမှာတရားမျှတဖို့လူအခွင့်အရေးကိုလိုက်နာဖို့ဒီမိုကရေစီဖြစ်လာဖို့ကျွန်တော်လုပ်ခဲ့ပါတယ်ဆိုတော့အခုတော့နိုင်ငံတကာတရားရုံးမှာတရားစွဲလာတော့ကျွန်တော်အနေနဲ့မြင်တာကကောင်းတယ်ဘာကြောင့်လဲဆိုရင်တိုင်းရင်းသားဖက်ကကြည့်မယ်ဆိုရင်သမတော်အနေနဲ့ဖိနှိပ်ထားတာလူတို့ကိုမောင်းထုတ်ထားတာလူတို့ကိုဖိနှိပ်ထားတာများပြီဒါပေမဲ့ဘယ်သူမှကြည့်မဆက်ခဲ့ဘူးဒီကိစ္စကိုတရားရုံးတင်ဖို့စ조사လဲဘယ်သူမှမအောင်မြင်ခဲ့ဘူးအခုလို့တရားရုံးရောက်လာတော့ တတ်မတော်ကတကယ်ဘယ်လိုရှိတယ်ကျင့်ဘယ်လိုရှိခဲ့တယ်ဆိုတာပေါ်လာမယ်ဒါကပြည်တွင်းမှာပဲမဟုတ်တော့ဘူးနိုင်ငံတကာအကုန်လုံးသိမယ်ဆိုတော့ဒီဟာကအခွင့်အရေးကောင်းပဲကျွန်တော်တို့ကဒီမိုကရေစီတကယ်လို့လိုက်ရင်ကျွန်တော်တို့နိုင်ငံကိုကာကွယ်မဲ့တတ်ကဘယ်လိုအဆင့်တန်းရှိတဲ့ဘယ်လိုလေ့ကျင့်တဲ့ဘယ်လိုစည်းကမ်းရှိတဲ့ဆိုတော့အကုန်ပေါ်လာမယ်ဆိုတော့ကျွန်တော်အနေနဲ့မြင်တာဒီမိုကရေစီအတွက်ဆိုရင်တော့တကယ်ကောင်းတဲ့အခွင့်အရေးတစ်ခုဖြစ်တယ်လို့ပြောချင်ပါ
မြန်မာအစိုးရဘက်ကလူမျိုးတုံးတက်ဖြတ်မှုအရေးမှာအထူးကြွမ်းကျင်တဲ့နိုင်ငံတကာဥပဒေပညာရှင်ပါမောက္ခဝီလျံရှာဘတ်စ်ကိုရှေ့နေလိုက်ဖို့ငှားလိုက်တဲ့ကိစ္စမှာဟိုဘလို့မြင်ပါလဲရှင
်အဲ့ဒီပုံကိုရဲ့ရည်တည်မှုပေါ်မှာဒီပါတယ်နိုင်ငံတကာမှာဆိုရင်တရားရုံးရောက်ရင်ဘယ်လောက်ဆိုးတယ်လူဖြစ်ဖြစ်သူတကယ်အပြစ်ရှိတယ်ဆိုတာတရားသူကြီးကမဆုံးဖြတ်ခင်မှာရှင်းနေကောင်းကောင်းရှိတဲ့ဆိုတဲ့ယူဆမှုရှိတယ်အဲ့ဒီအာကြောင့်သူကဝင်ပြီးမှမြန်မာပြည်ဖက်ညင်းမယ်ဆိုဖြစ်နိုင်တယ်ဘာကြောင့်လဲဆိုခွင့်ရေးကိစ္စနဲ့လှုပ်လာတဲ့ရှင်းနေတယောက်ဖြစ်တော့သူကဝင်ညင်းမယ်ဆိုတာကတော့တကယ်ထူးဆန်းတယ်ဘာကြောင့်လဲဆိုရင်ဒီတရားဆွဲတဲ့နိုင်ငံရောသူတို့ရဲ့ရှေ့နေရောသူတို့ကအချက်လက်တကယ်ပြည့်စုံတော့ဒီလူကဘာကြောင့်အစိုးရဖက်နေပြီးငင်းမလဲဆိုတဲ့ဟာစဉ်းစားစရာဖြစ်တယ်ဒါပေမဲ့ကျွန်တော်ပြောတဲ့အတိုင်းပဲတရားမျှတအောင်ငင်းပေးမယ်ဆိုတဲ့သဘောလည်းဖြစ်နိုင်ပါတယ
် ICJ တရားရုံးမှာအမှုကိုကြားနာတဲ့နေရာမှာဒေါအောင်ဆန်းစုကြည်ကနေပြီးတော့မြန်မာနိုင်ငံသားဝင်ကြီးအနေနဲ့ခုခံခြေဖားမဲ့အပေါ်မှာရောဦးဟန်ညာဝေရဲ့အမြင်ဘယ်လိုရှိပါလဲရှင်
ကျွန်တော်တယောက်တည်းမြင်ကတော့နိုင်ငံခြားရေးဝန်ကြီးအနေနဲ့ကတော့တာဝန်ရှိတယ်လို့ပြောလို့ရတယ်။ဒါပေမဲ့ဒီအမှုကဒေါအောင်ဆန်းစစ်ကြည်နဲ့မဆိုင်ဘူး NLD နဲ့မဆိုင်ဘူးတကယ်ပြောမယ်ဆိုရင်တပ်မတော်ဘက်ကဆိုင်တဲ့ကိစ္စဖြစ်တယ်။သူကတော့ညင်းပေးမယ်တပ်မတော်ကိုကာကွယ်ပေးမယ်ဆိုရင်ဒါကတင့်တော်သလားဆိုတော့စဉ်းစားစရာဖြစ်ပါတယ်။
ဒေါ်ဆန်းစုကြည်အဲ့လိုမျိုးသူထွက်ဆိုမဲ့ကိစ္စပြည်ရင်းနိုင်ငံရေးအရာသူတို့အပေးယူလောက်တာမျိုးရှိနိုင်တယ်လို့သုံးသက်ချက်တွေလည်းထွက်လာပါတယ်အဲ့ဒီပုံမှာဦးဟန်ညာဝေးဘယ်လိုမြင်ပါလဲရှင
်အပေးယူလည်းရှိနိုင်ပါတယ်ဒါပေမဲ့ကျွန်တော်မြင်မှာကကြွေးလိုက်တာပဲလို့ကျွန်တော်မြင်တယ
်မိုင်းအင်ဂျင်နီယာဆက်သွယ်ပေးမြတ်တင်ပြချက်ဖြစ်ပါတယ်အခုတော့နိုင်ငံတော်သတင်းထွက်တဲ့ပုဂ္ဂိုလ်ဆက်လက်နားဆင်ရပါမယ်ကျောင်းနိုင်ငံရှန်ကျင်းဒေသကမွတ်စလင်ဘာသာဝင်တွေအထူးသဖြင့်ဝီဂါမွတ်စလင်တွေကိုဖိနှိပ်အုပ်ချုပ်တဲ့တရုတ်တာဝန်ရှိသူတွေကိုတန်ခတ်ရေးယူမဲ့ဥပဒေကြမ်းမူရကြမ်းတရက်ကိုအမေရိကန်အောက်လွတ်တော်မှတခဲနဲ့အတည်ပြုလိုက်ပြီးတဲ့နောက်မှာတင့်တော်တဲ့တံပိုးပြန်ပေးဆက်ရမယ်လို့တရုတ်ဘက်ကသတိပေးလိုက်ပါတယ်အမေရိကန်တို့ဘယ်လိုတံပိုးမျိုးပြန်လဲပေးဆက်ရမယ်ဆိုတာကိုတရုတ်နိုင်ငံကအတိအကျမပြောဘဲအစုံတစ်နေ့ကြာရင်သိလာလိမ့်မယ်လို့ပဲဆိုပါတယ် AFA သတင်းဆောင်ပါကိုအခြေခံပြီးခုကြော့ကြော့သိန်းကပြောပြပါမယ်ခင်ဗျာ
အာဂျီနိုင်ငံကြားကုန်သွယ်ရေးစစ်ပွဲအဆုံးသတ်ဖို့ရည်ရွယ်တဲ့ပထမဆင့်သဘောတူညီချက်ကိုအပြစ်သက်ဖို့ဆက်ဆက်ညှိနှိုင်းနေကြချိန်မှာပဲအခုဥပဒေကြမ်းကတင်းမာမှုထပ်တိုးသွားစေပါလေ။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုထောက်ခံတဲ့ဥပဒေကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးပြီးဥပဒေအဖြစ်ပြဋ္ဌာန်းလိုက်တဲ့အတွက်တရုတ်ကဒေါသထွက်ပြီးအမေရိကန်ခြေဆိုင်အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေအပေါ်တံခါးရည်ယူမှုတွေချမှတ်ထားတယ်လို့ဟောင်ကောင်ကိုအမေရိကန်စစ်သည်မော်တွေနောက်ထပ်လာတာကိုလည်းဆိုင်းငံ့ထားတာပါ2019ခုနှစ်ဝီဂါဥပဒေကိုအောက်လွတ်တော်ကအင်္ဂါနေ့နှောင်းပိုင်းမှာအတည်ပြုလိုက်ပြီးတဲ့နောက်ဗိုလ်ဒူးနေသတင်းစာရှင်းလင်းပွဲတွင်တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟွာချွန်ရင်းကအပြင်းထန်တုံ့ပြန်သွားပါတယ်
။美国国会众议院刚刚通过了所谓2019年维吾尔
ဒီလိုရဟာရှင်ကျန်းဒေသမှာတရုတ်ရဲ့လူအခွင့်အရေးအခြေအနေကိုဂုံတိုက်ခါညှိုးနှိုင်းစေပြီးအစွန်းရောက်ဝါရပပျောက်ဖို့နဲ့အကြမ်းဖက်ဝါရကိုနှိမ်နှင်းဖို့တရုတ်ရဲ့ကြိုးပမ်းမှုကိုတိုက်ခါမဲ့စွာစော်ကားတာနိုင်ငံတကာဥပဒေနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာအခြေခံသတ်မှတ်ချက်တွေကိုအပြင်းအထန်ချိုးဖောက်တာတရုတ်ပြည်တွင်းရေးကိုစိုးဝါးစွာဝင်ဆက်တာပဲဖြစ်ပါတယ်ဒီပေါ်မှာတရုတ်နိုင်ငံအနေနဲ့အပြင်းထန်ဒေါသထွက်ပြီးအခိုင်အမာဆန့်ကျင်နေဆိုတာပြောလိုပါတယ်
။တရုတ်နိုင်ငံနောက်မြောက်ပိုင်းရှင်ကျန်းဒေသကမွတ်စလင်တွေကိုဖိနှိပ်မှုဟာဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့ဒီဥပဒေကြမ်းမှာပြစ်တင်ရှုတ်ချထားပါတယ်။အဲဒီဒေသမှာဝီဂါနဲ့မွတ်စလင်အများစုတခြားလူနည်းစုတန်းကျော်ဟာပညာပေးစခန်းတွေမှာထိန်းသိမ်းခံထားရတယ်လို့ယူဆထားကြတာပါ။ပြီးကြလားကပြည်ကပေါက်ထွက်လာတဲ့တရားဝင်အထောက်အထားတွေမှာအဲဒီစခန်းတွေနဲ့ပတ်သက်တဲ့အသေးစိတ်တွေပါလာပါတယ်။ထမပြေအောင်ဘယ်လိုတားဆီးရမယ်ဆိုတာအသေးစိတ်ညွှန်ကြားထားပြီးတကားတွေကိုတုံးတစ်ထပ်ခတ်ဖို့ထိမ့်သိမ်းထားသူတွေအိမ်သာသွားရင်တောင်မှမပြတ်စောင့်ကြည့်ဘူးဆိုတာတွေပါပါတယ်။အဲ့ဒီစကမ်းတွေရှိတယ်ဆိုတာကိုတရုတ်အစိုးရကအစောပိုင်းမှာညင်းပေမဲ့နောက်ပိုင်းကျတော့အဲ့ဒါတွေဟာ အတမှုဝမ်းကြောင်းပညာသင်စခန်းတွေဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ရဲ့အခုလုပ်ရတဲ့အတွက်ပြန်ပြီးဆက်ရမယ်လို့ပြောခွင့်ရဟွာချွန်ရင်းကဆိုပါတယ်။
我们奉劝美方立即纠正错误，阻止上述社交网站。
妈，你那留言呢？表示我们阿龙对太监呢被散户施压吧没？哎，你太监呢张某个被散压吧没？
刘伟木讲讲，工作一顺利不的过，提开西门拉出来，美工过了，表工伢个担心没皮包。他表妹，给啥也阿龙个提开奶奶的保密了，表多吧嘞？
我想任何错误的言行都必须要得到应有的代价。
American 社会也一样，以前的加拿大嘛，那那人家不帮少爷母过，没带要奶母，是吧？本来妈妈骗奶妈母，但又被家本来爷爷老少没说了不，对地钱的突然，谁比没生啥玩呢？被三爷们这么过，送着你地哪样玩没？
偷看没利啊，可能没，刚刚没得没呢，地表他的奥鲁多乌布里江哈，斯蒂马拉加，特鲁多马表谈给的乌布里江的不变他妈的。ဒီဥပဒေကြမ်းနှစ်ရက်ကိုတခုတည်းဖြစ်ညှိနှိုင်းပေါင်းဆက်ပြီးတဲ့နောက်တမရထရမ့်လက်မှတ်ထိုးပြထမ်းဖို့ပို့ရမှာပါ။ရှင်ကျန်းဒေသမှာဖိနှိပ်မှုနဲ့ပတ်သက်ပြီးနိုင်ငံရေးဌာနကတစ်နှစ်အတွင်းအစည်းအဝေးစာပြုစုတင်ပြဖို့အောက်လွတ်တော်ဥပဒေကြမ်းမှာဖော်ပြထားပါတယ်။ဒါ့အပြင်ရှင်ကျန်းဒေသကမွတ်စလင်လူနည်းစုတွေကိုဖိနှိပ်တာမှာအသုံးပြုတယ်လို့သိထားတဲ့ဤပညာနဲ့ပစ္စည်းကိရိယာတွေကိုအမေရိကန်ဘက်ကနေမပို့အောင်ကုသရေးဝန်ကြီးဌာနကပြင်ပင်ကန့်သတ်ဖို့လဲကြားထန့်ထားပါတယ်ခင်ဗျာ
။ကိုကြော်ကြော်သိန်းပြောပြသွားတာပါ။နိုင်ငံကသတင်းတပုတ်ကိုဆက်လက်တင်ပြကြပါမယ်။ယူကရိန်းကခွဲထွက်ဖို့လက်နက်ကင်တိုက်ပွဲဝင်နေတဲ့သဘုံတွေကိုအားပေးနေတဲ့ရုရှားနိုင်ငံနဲ့ယူကရိန်းနိုင်ငံကခေါင်းဆောင်တွေပြည်သူနိုင်ငံပါရီမြို့မှာပထမဆုံးအကြိမ်ဖြစ်မျက်နှာချင်းဆိုင်တွေ့ဆုံကြရမှာပါ။ဒီတွေ့ဆုံပွဲဟာယူကရိန်းအစိုးရတပ်ဖွဲ့နဲ့ရုရှားလိုလာတဲ့သဘုံတွေအကြားယူကရိန်းရှေ့ပိုင်းမှာ၅နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲအဆုံးသတ်ရေးဥရောပထိပ်သီးအစည်းအဝေးရဲ့အစိတ်ပိုင်းတစ်ရက်လည်းဖြစ်ပါတယ်။မော်စကိုမြို့ကနေ VOA သတင်းတောက် Charles Minets ပြပို့ထားတဲ့ Ukraine Russia ဆွေးနွေးပွဲအကြိုသုံးသပ်ချက်ကိုတင်ပြချင်ပါတယ်ခင်ဗျာ Ukraine ရှေ့ပိုင်း Donbas ဒေသကရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေကို Ukraine အစိုးရနှိမ်နင်းတိုက်ခိုက်နေခဲ့တာ၅နှစ်ကြာမြင့်ခဲ့ပါပြီဒီစစ်ကြောင်း Ukraine ပြည်သူ 13,000 ကျော်အသက်ဆုံးရှုံးခဲ့ရပြီဖြစ်ပါတယ်ဒီကာလတစ်လျှောက်လုံးရုရှားနိုင်ငံက Ukraine ရှေ့ပိုင်းကစစ်ပွဲနဲ့သူနဲ့ဘာမှမပတ်သက်ကြောင်းပြောဆိုနေချိန်မှာပဲစစ်ရနဝန်တန်းတစ်ဖြစ်လဲရုရှားစစ်သားတွေတိုက်ပွဲတွေပါဝင်နေခဲ့တာပါဒီစစ်ပွဲအဆုံးသတ်ရင်ဥရောပအင်အားကြီးနိုင်ငံတွေဘက်ကလည်းစစ်ဆက်ဆွေးနွေးဖို့လှုပ်ဖို့ကြိုးစားလိုက်အချိန်နှစ်ဖြစ်လိုက်ဖြစ်နေခဲ့တာပါအဲ့ဒီလိုနောက်ခံရှိတဲ့ဇလန်းတဲ့ညနေသည့်အဖြစ်ဝင်ရောက်လာသူကတော့ဗလော်ဒီမီယာဇလန်စကီပါ TV ဖန်သားပြင်ပေါ်မှာယူကရိန်းသမ္မတတယောက်ဖြစ်တေးဥဆောင်ကောင်းလို့နာမည်ကျော်ကြားလာခဲ့သူဇလန်စကီဟာဒီနေ့အစောပိုင်းမှာတကယ့်သမ္မတအဖြစ်ဝင်ရွေးခံတော့လဲတောင်ပြိုကမ်းပြိုအနိုင်ရခဲ့ပြန်ပါတယ်သူရဲ့ရွေးကောက်ပွဲကတိပြုချက်ကတော့ယူကရိန်းရှေ့ပိုင်းကစစ်ပွဲပြစ်ပတ်ကခြုံငင်းရေးဖြစ်ပြီးရုရှားတို့ကလည်းဒီဂရီတီမတီကိုစောင့်ကြည့်နေတယ်လို့ရုရှားကလိလာသုံးသပ်သူတွေကဆိုပါတယ
် He promised peace.That was one of the most important points in his election campaign.
သူကညဉ့်ညံ့ရေးလို့ကတိပေးထားတယ်။ဒါကသမရမဲဆွေတို့ကအရေးကြီးဆုံးအချက်ပါပဲ။သူကဒီကတိကိုအကောင့်ထဲဖော်ဖို့ကြိုးစားနေပါတယ်။ယူကရိန်းဘက်ကလှုပ်သာရှားသာရှိရအနေအထားသစ်ကိုကျွန်တော်မြင်နေရပါတယ်။ဒါကဆက်ဆက်မမရှိထားပြီးသားကိစ္စတချို့အပေါ်မှာသဘောတူညီရရဖို့ဖြစ်လာတာပါပဲ
။ရုရှားနိုင်ငံကရေးရလေလာရေးကောင်စီကအန်ဒရီကိုတူနော့ဖ်ပြောသွားခဲ့တာပါ။စစ်စစ်ဆွေးနွေးပွဲတွေကြောင်းရလာတဲ့အောင်မြင်မှုတွေထဲမှာစက်တင်ဘာလတည်းနှစ်ဖက်အချင်းသားလဲလှယ်နိုင်ခဲ့တယ်လို့လွန်ခဲ့တဲ့တနေ့ကရုရှားတို့ဖမ်းဆီးသိမ်းယူခဲ့တဲ့စစ်သမော၃စီးကိုလည်းယူကရိန်းတို့လက်ထက်ပြန်လည်ပေးရခဲ့ပါတယ်။ရုရှားပြည်သူတွေအထက်ဇယ်လင်စကီအကျိုးဆက်ဂရဟရိုက်ခိုက်မှုတွေရှိတယ်ဆိုတာလူထုစစ်တမ်းတွေကဖော်ပြနေပါတယ်။ရုရှားအစိုးရဝါဒဖြန့်ချက်ကြောင့်ယူကရိန်းပေါ်ထားရှိခဲ့တဲ့ရုရှားတို့ရဲ့တင်းမာတဲ့သဘောထားတွေအခုတော့ပျော့ပြောင်းလာနေခဲ့ပါပြီ။မော်စကိုလူမှုရေးဘောကဗေဒသိပ်ပံကျောင်းကဘော်ဒစ်ကကလစ်စကီကတော့ဇယ်လင်စကီဟာရဲရွံပွဲကောင်းသူတယောက်လို့ဆိုပါတယ
် There were millions of people in Russia who saw these performances and movies and who loved that who laughed
တနေ့ကြည့်တဲ့ရုရှားတွေကသူ့ရုပ်ရှင်နေနဲ့သူ့သရုပ်ဆောင်ချက်တွေကိုကြည့်ပြီးရီမောခဲ့ကြတယ်သူကရီစရာကောင်းတယ်ရန်သူဆိုတာကရီစရာမောစရာမကောင်းသင့်ဘူးလေရန်သူဆိုတာကြောက်စရာကောင်းရမှာကိုရန်သူဆိုတာကလည်းကိုယ့်ကိုကြောက်တဲ့နယ်ဇယ်လင်စကီကတော့ဒီလိုမျိုးမဟုတ်ပါဘူ
းယူကရိန်းရှေ့ပိုင်းကဒွန်ဘတ်စ်ဒေသကတော့ရီမောလို့မနေနိုင်ပါဘူးရုရှားလူလာသူတပုံတွေလက်ထဲကျရောက်ခဲ့ရတဲ့ဒီဒေသကိုယူကရိန်းစိုးရက်ကပြန်လည်ထိန်းချုပ်နိုင်ဖို့မျှော်လင့်နေကြတာပါရုရှားတို့ကတော့ဒီဒေသကိုအထူးအဆင့်တန်းသတ်မှတ်ပေးဖို့တောင်းဆိုထားပါတယ်လွတ်လပ်တဲ့သမ္မတနိုင်ငံမျိုးပါ ဒီအနေထားမှာပဲရုရှားနဲ့ယူကရိန်းတစ်ဖက်စလုံးကရုရှားရင်နဲ့တဘာဝတန်ငွေတွေဥရောပကိုယူကရိန်းနိုင်ငံကတစ်ဆင့်ဖြတ်ကျော်ပို့ဆောင်ဖို့သဘောတူညီချက်တစ်ခုရလိမ့်မယ်လို့အရေးအမွဲပြောကြားနေကြပါတယ်။ဒါကအခုကျင်းပမဲ့ပါရီညဉ့်ညဉ့်ဆွေးနွေးပွဲမှာအလွယ်ကူဆုံးရနိုင်တဲ့သဘောတူညီချက်တစ်ခုဖြစ်နိုင်ပါတယ်။သိငဲ့တဲ့ခြေလှမ်းဖြစ်ပေမဲ့ယုံကြည်မှုတိဆောက်ရေးမှာတော့အရေးပါပါလိမ့်မယ်။ရုရှားနဲ့ယူကရိန်းတို့တနိုင်ငံနဲ့တနိုင်ငံကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေတိတ်တဆိတ်နဲ့သူတို့ဝန်ခံနေကြရတာကတော့ဒီနိုင်ငံစလုံးဟာအိမ်နီးချင်းတွေအဖြစ်ဆက်ရှိနေကြအောင်မှာပဲဖြစ်ပါရယ်ခမညာ VOA American သံမြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်မတွေကိုမူရင်းအပေါ်မပြတ်မအီတန်စင်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခမညာ
ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာပေါ်မှာကမ်ဘီယာနိုင်ငံကတရားစွဲဆိုထားမှုရဲ့နောက်ကျောင်းဇာလန်းဆိုတဲ့ကောင်းစင်နဲ့ဆမီရာဆက်တဲ့ကြီးသားထားတဲ့ဆောင်းပါးကိုတော့ ipsnews.net မှာဖတ်ရပါတယ်။ရိုဟင်ဂျာပဋိပက္ခဟာဆယ်စုနှစ်နဲ့ချီပြီးကြာအောင်ဖြစ်နေတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံဘက်မှာလုံခြုံမှုမရှိတာကြောင့်ရိုဟင်ဂျာတွေနေရရင်းကိုမပြတ်နိုင်ဖြစ်နေရတဲ့အချိန်မှာတရားစွဲဆိုဖို့အရေးကြီးဆုံးဖြစ်တယ်ဆိုပြီးတော့ထောက်ခံသူကပြောနေကြတာပါ။နှစ်ရှည်ကြာဖြစ်နေတဲ့ပြဿနာအခုချိန်ထိမဖြေရှင်းနိုင်သေးလို့ချက်ချင်းကိုဖြေရှင်းမှဖြစ်မဲ့အရေးကြီးကိစ္စဖြစ်တာကြောင့်မြန်မာနိုင်ငံနဲ့အဝေးကြီးအာဖရိကတိုက်နိုင်ငံငယ်ဖြစ်တဲ့ဂမ်ဘီယာကတရားစွဲဆိုရတာလို့យေတာထားပါတယ်။ဒီအတွက်ဘယ်သူမှတာဝန်ခံမှုမရှိဘူးဆိုပြီးတော့လေ NGO အဖွဲ့ Global Justice Center ရဲ့အကြီးအကဲ Akila Raja Krishna ကပြောပြီးတော့အခုလိုတရားစွဲဆိုမှုဟာလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်တဲ့မြန်မာဆိုရရဲ့ဥပဒေတွေနဲ့မူဝါဒတွေကိုပြောင်းလဲပစ်ဖို့ဖိအားပေးရရောက်မယ်လို့ဆိုတဲ့အကြောင်းကြီးသားထားပါတယ်။အင်မတန်အရေးပါတဲ့ကိစ္စဖြစ်တဲ့အတွက်ချက်ချင်းလှုံ့ဆော်ဖို့လိုတယ်လို့ဒီတရားစွဲဆိုမှုကိုဥဆောင်နေတဲ့ Foley Hawk ဥပဒေအဖွဲ့အကြီးအကဲရှီနေ Paul Richler ကဆိုပါတယ်မြန်မာမှာလူမျိုးတုံးတပ်ဖြတ်မှုရှိနေတဲ့ဆိုတာကိုတော့မှမြန်မာဘက်ကလက်မခံဘဲနဲ့ညှင်းနေတဲ့အချိန်မှာမြန်မာရဲ့လူမျိုးတုံးတပ်ဖြတ်မှုလုပ်ရက်တွေကိုရက်ဖို့ဘယ်လိုပြောနိုင်မှာလဲလို့ဆောင်းမရှင်ကမေးခွန်းထုတ်ပါတယ်။တရားရုံးကဆုံးဖြတ်ချက်ကိုမြန်မာကမလိုက်နိုင်ရင်နောက်တစ်ဆင့်အနေနဲ့နိုင်ငံတကာတိုင်းဝိုင်းအနေနဲ့နိုင်ငံရေးအရာတုံ့ပြန်ဖို့ကိုလည်းဖူလီဟုတ်ရဲ့ရှင်းနေကပြောဆိုထားတာကိုကိုကဖော်ပြထားတာကိုဖတ်ရပါတယ်ရှင်။တဆက်ထဲမှာပဲမြန်မာလူမျိုးတုံးတပ်ဖြတ်မှုနဲ့ ICD ကိုသွားမဲ့ဒေါ်ဆန်းစုကြည်ရဲ့စွန့်စားချက်ဆိုတဲ့ကောင်းစဉ်နဲ့ Binwai Camp Mark ကြီးသားထားတဲ့ Editor အာဘော်ဆောင်းပါးတစ်ပုဒ်ကိုတော့ eurasiareview.com မှာဖတ်ရပါတယ်။ Rohingya အရေးဟာရှုပ်ထွေးလွန်ပြီးတော့ဆက်ကြောင်းနားမလည်လွဲမှားမှုတွေလည်းများနေတယ်လို့မြန်မာပြည်ထောင်စုဝန်ကြီးဌာနကပြောဆိုထားပြီးတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့နိုင်ငံတကာတရားရုံး ICJ မှာမြန်မာအပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်တွေကိုကာကွယ်သွားဖို့အစီအစဉ်ထားတယ်လို့យေတာထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရောနိုင်ငံသားရေးဝန်ကြီးအနေနဲ့ပါအခုလိုဒေါ်ဆန်းစုကြည်ကာကွယ်သွားမယ့်အပေါ်မှာထောက်ခံသူတွေရှိတယ်လို့ဝေဖန်သူတွေလည်းရှိတယ်လို့ဆောင်းပါးရှင်ကထောက်ပြပါတယ်။ဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့ထိ ICJ မှာတွားရောက်ပြီးတော့မကြားနာခင်ရန်ကုန်မန္တလေးမုံရွာနဲ့မော်လမြိုင်မြို့တွေမှာအနာရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကကြီးစက်ပြီးတော့ဆန္ဒထောက်ခံမှုတွေလုပ်နေကြတယ်လို့လည်းយေတာထားတာပါ။ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSC နဲ့ပအောင်အဖွဲ့ PNLO လက်နက်ကိုင်အဖွဲ့တွေကမြန်မာဘက်ကဒေါ်ဆန်းစုကြည်ကာကွယ်ရာကိုလက်ခံကြပေမဲ့လည်းမြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးတော့နိုင်ငံတကာရာဇဝတ်ခုံရုံး ICC နဲ့ ICJ မှာတရားစွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်၃ဖွဲ့ဖြစ်ကြတဲ့ကိုကန့် MNDAA တအောင် TNLA ရခိုင်လက်နက်ကိုင် AA တို့ကလည်းထောက်ခံကြတယ်လို့យေတာထားတာပါစစ်အာဏာရှင်အစိုးရကိုတော်လှန်ခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်ကိုကာကွယ်မယ်ဆိုတာကကြည့်မကောင်းတဲ့ပုံရိပ်ဆိုးဖြစ်နေတယ်ဆိုပြီးတော့ဆောင်းမရှင်ကရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတောတာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့ကြာတာပရင်းနဲ့မနေ့ကအစီအစဉ်တွေကိုမနေ့9နာရီထိတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3240 48တူအပြင် line lambda meter 190 kHz 1509ကပါတိုးချဲ့ထုတ်လွှင့်နေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့မြမအရေးသုံးသပ်ချက် blogger တွေပြောသမျှအစီအစဉ်တွေနဲ့အတူမြမလူထုနဲ့ကျမရဲ့အစီအစဉ်မှာတော
့နောက်တစ်ခုကရေရိုးခန္ဓာတာမဟုတ်ဘဲနဲ့6တောက်ပြပါနာလာကျင်လာတယ်ထုံလာကြိုက်လာတယ်အောက်ပိုင်းတွေလေးလာတယ်ဆိုတာအာယုံကြောတွေကိုခါယူကခါယူရွေးမနေ
ခါနာဝေဒနာနဲ့ပတ်သက်ပြီးအယုတ်တခုဆရာဝန်ကြီးတွေရဲ့ရှင်းလင်းပြောကြားချက်ကိုမကြာခင်နားဆင်ကြပါမယ်အခုတော့ဥကျော်စံသားရဲ့မြမအရေးကိုအရင်ဆုံးနားဆင်ရပါမယ်ခင်ဗျာ ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကမြမနိုင်ငံကိုဆွဲဆိုဖို့ရှောက်ထားချက်ရဲ့သဘောတဘာဝကပါပါလေမြမနိုင်ငံရင်ဆိုင်ရမယ့်ပြဿနာအတိုင်းစားဘလောက်ရှိနေပါသလဲအဲ့ဒီ store မြေကွန်းတွေကိုကုတပတ်မြမအရေးသုံးသက်ချက်မှာနိုင်ငံကတက်ကတူတော်များများမှာနိုင်ငံကဥပဒေအပအဝင်ဥပဒေဘာသာရပ်တွေကိုပို့ချပေးခဲ့ပူတဲ့ပပပမုခဒေါက်တာမြင့်စံနဲ့ဦးကျော်စံသာဆွေးနွေးသုံးသက်ထားပါတယ်ပထမဦးဆုံး genocide ဆိုတဲ့စကားရပ်ရဲ့ဥပဒေရှုထောင့်ကအတိတ်ပဲဖွင့်ဆိုချက်ကိုဒေါက်တာမြင့်စံကအခုလိုရှင်းပြပေးပါတယ
်နံပါတ်၁ကရေရဲချက်နဲ့ intent ရေရဲချက်နဲ့အစုဖွဲ့လေးဖွဲ့ရှိတယ်တစ်ကနိုင်ငံသားအစုဖွဲ့ national နှစ်ကလူမျိုးအစုဖွဲ့ race သုံးကလူမျိုးစုအစုဖွဲ့ ethnical or ethnic လေးကဘာသာရေးအစုဖွဲ့အဲ့ဒီအစုဖွဲ့လေးမျိုးကိုတသိတသိသားတကောလောလကောင်အပြေဝါအော်တော်လကောင်ပျောက်ွယ်သွားအောင်ဆောင်ရွက်မှုများဆိုပြီးဆောင်ရွက်မှုများကအရှိန်ကြီးပဲကျွန်တော်တူတူဆိုလို့အစုဖွဲ့ဝင်များကိုသတ်ဖြတ်မှုအစုဖွဲ့ဝင်များအတွင်းမျိုးဖွားမှုမရအောင်လှုပ်ဆောင်မှုအစုဖွဲ့ဝင်များကိုပြင်းစွာသောရုပ်ဒုက္ခစိတ်ဒုက္ခများကိုဖြစ်စေမှုအစုဖွဲ့ဝင်တဲ့မှကလေးများကိုတခြားဖွဲ့သို့ပြောင်းရွှေ့မှုစတဲ့ဟာတွေကိုစတဲ့လုပ်ငန်းတွေကိုရည်ရွယ်ချက်နဲ့လုတ်ခဲ့ရင်ဂျင်နိုဆိုက်မြည်တယ်လို့ကျွန်တော်ဆရာလည်းတိတ်အရှိကြီးမပြောပါနဲ့ဆိုတော့ကျွန်တော်အချင်းချုပ်ပါတာပြန်ပါလိမ့
်ဟုတ်ကဲ့ဆရာအဲ့မှာရည်ရွယ်ချက်ဖြင့်ဆိုတာ intent အဲ့ဒီရည်ရွယ်ချက်ကိုဘယ်လိုစက်စစ်ပြရမလဲစက်စစ်ထူရမလဲတကယ်တော့ဒီဟာကိုစက်စစ်ထူဖို့ burden of proof ကတော့ဆွဲတဲ့လူဘက်ကအရင်ပြရမှာပါဟုတ်တယ်မလား
အဲ intent ရည်ရွယ်ချက်ကိုစက်စစ်ပြဖို့ခက်တယ်ဆိုတာပြောပါလေခုကဆွဲတဲ့လူကဂမ်ဘီယာနိုင်ငံအစိုးရပါအဲ့တော့ဂမ်ဘီယာနိုင်ငံအစိုးရကသက်သေပြဖို့ဆိုတာကတော့ဒီရာဇဝတ်မှုတစ်ခုမှာ beyond reasonable doubt တန်တရားရှိရာနေပြီးတော့တော်တော်လေးကိုကင်းရှင်းရမယ်ဆိုတော့စံတော့မဟုတ်တော့ဘူးထင်တယ်သူဂမ်ဘီယာရဲ့46မျက်နှာရေးထားတဲ့စာရဲမှာလည်းအဲ့ဒါကိုပြောပါတယ်တစ်ခုသူဆွဲတာကမြန်မာနိုင်ငံမှာ genocideဖြစ်မှုတွေမြန်မာအစိုးရဟာတာဝန်ရှိတယ်လို့ဆွဲတာမဟုတ်ပါဘူး။သူဆွဲတာကဒါကျွန်တော်ခုခံပြောနေတာမဟုတ်ဘူးနော်။တကယ်နေအောက်ကရေးဦးမယ်။ကျွန်တော်ကသူပြောတာကိုကျွန်တော်ပြန်ပြောပြနေတာ။ဂန်ဒီယာပြောတာကဆွဲတာကဂျင်နိုဆိုက်ဖြစ်နိုင်ခြင်းရဲ့အတိုင်းအတာတွေရှိတယ်။ဂျင်နိုဆိုက်လို့ယူဆပေါ်ရဖြစ်တဲ့သာရကတွေသူ10နှစ်လောက်သူရေးထားပါလေ။အဲရေးရှိတဲ့အတွက်ကြောင့်မလို့ဒါတွေကိုလောလောလလအားဖြင့်ရပ်ပေးဖို့ဆောင်တခင်အမိန်ကို provisional measure လက်တလို့ဆောင်ရွက်ချက်များကို ICJ နဲ့ထုတ်ပေးပါလို့လျှောက်ထဲတာပါအဲ့တော့မှန်ပါတယ် intent ဆိုတဲ့ element ကို intent ဆိုတဲ့ဟာတော့ဒီတစ်ဆင့်ဒီလက်တလို့ဆောင်ရွက်ချက်များကို ICJ ကတရားသူကြီး19ဦးထိုင်ပါလိမ့်မယ်19ဦးထိုင်တဲ့အခါမှာ9ဦးကလုံးဆရာမလုပ်ဘူးဆိုတော့ဒီမှာလည်းကိစ္စပြီးသွားပြီတကယ်လို့လုံး provisional measures ကိုထုတ်ပေးမယ်ဆိုရင်တော့အဲ့ဒီနောက်ပိုင်းမှမှmerit stage ဆိုတော့မြန်မာနိုင်ငံမှာ genocide တဲ့ PP ဆိုင်ရာဥပဒေရတာဝန်ရှိမှုမရှိမှုဆိုတာကိုဆုံးဖြတ်ဖို့ဟာနှစ်နဲ့ချီပြီးရှားပါကြပါမယ်ခင်ဗျဟု
တ်ကဲ့
အဲ့တော့အဲ့တော့နှစ်ဆင့်ကိုကျွန်တော်ကြိုးစားပြီးအချင်းချုပ်ဖြေထားပါလဲ
ဟုတ်ကဲ့အဲ့ဒီတော့ကျွန်တော်ဒီမှာမြင်ရတဲ့ provisional measures ထုတ်ပေးပါလို့ဆိုရင် provisional measures ထုတ်ရအောင်ဒ တကယ်လောလောဆယ်မှာ လက်ရှိ ဖြစ်ပျက်နေတဲ့ အခြေအနေ primary phase လို့ ခေါ်မလား အဲ့လို အခြေအနေ ရှိရ ဆိုတာကို သူတို့ ထောက်ပြဖို့ မလိုဘူးလား အဲ့တော့ ဆွဲရဲဘက်က
လို ထောက်ပြဖို့ လိုပါတယ် သူတို့ကတော့ 48 မျက်နှာစာမြင် အဲ့ဒါကို ကျွန်တော်ဖတ်တာကိုပဲ 2 နာရီ ကြောကြပါတယ် ကျွန်တော်သေးသေးချာချာ ဆိုပါတော့ ဘက်ကြတဲ့အင်္ဂလိပ်လိုရေးထားတာဘက်ကြတဲ့ကြောင်းမချအောက်ခြေမဆုများလဲကျွန်တော်ဖတ်ပါဟုတ်ကဲ့ဆရာအတင်းရမီရောပရိုင်မာဖေးစီကိစ်ရှိတယ်လို့ပြောမှာပေါ့လေအဲ့တော့မြန်မာဘက်ကပရိုင်မာဖေးစီကိစ်မရှိဘူးလို့လို့ပြန်ပြောဖို့တာဝန်ရှိတယ်နောက်ပြီးတော့လုံးဆရာတွေကိုထုတ်ပေးစရာမလိုဘူးကျွန်တော်တို့မြန်မာနိုင်ငံအနေနဲ့နိုင်ငံသားများပါဝင်တဲ့ဒီမစ်ရှင်တွေအဖွဲ့တွေဖွဲ့ပြီးတော့သ ကျွန်တော်အချင်းပြောတာပါဟုတ်ကဲ့အဲ့တော့သူတို့အဲ့ဒီတက်တည်ပြမှုပြနိုင်မှုမှာမူတည်ပြီးဟိုဘက်ဒီဘက်အပြန်လာလျှောက်လဲကြမှာပါခင်ဗျဟု
တ်ကဲ့ကျွန်တော်နောက်တစ်ခုဆက်မေးချင်တာကတော့အမှုတစ်ခုနိုင်ဖို့ဆိုတာဟာရှင်းနေရှေ့ရကောင်းပေါ်မှာလည်းပဲမူတည်ရဲရှင်းနေရလျှောက်လဲချက်ဘလောက်ကောင်းလို့ပဲရှင်းနေလို့ရင်ဖြစ်နိုင်တယ်ဆိုပြီးတော့ဒါပြည်တွင်းတရားရုံးတွေမှာတော့မကြခဏပြောကြပါတယ်အပြည်ပြည်ဆိုင်ရာတရားရုံးမှာတော့ဒီလိုသဘောမျိုးရှိနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဆက်မေးချင်ပါတယ်ဆိုတော့မြန်မာနိုင်ငံအတွက်ခုနပြောတဲ့ကိစ္စမှာရှင်းနေကောင်းမှာပြီးတော့ဒီလိုလျှောက်လဲချက်တွေမှာအနိုင်ရပြီးတော့ဒီမှုဟာပြတ်သွားနိုင်သလားသူတို့မျိုးဆက်ပြီးတော့ဆွဲချက်တင်ခန္ဓာရနိုင်ပွဲရှိလားဆရာရဲ့သဘောထားကိုအကျဉ်းချုပ်လေးနည်းနည်းသုံးသပ်ပြပါဦးဒီမှာ
ဟုတ်ကဲ့ဆွဲချက်တင်နေဆိုတဲ့စကားကိုကျွန်တော်သိမသုံးချင်ပါဘူး။ဘာဖြစ်လို့လဲဆိုတော့အခုဟာရာဇဝတ်တရားရုံးမဟုတ်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံတာဝန်ရှိမှုမရှိမှုနဲ့ပတ်သက်ပြီးရှောက်ထားချက်အဲ့လိုပဲကျွန်တော်အနည်းဆက်ဆုံးပါတယ
်ပြော
ပြန်ညင်ပါလေခင်ဗျ။ဂန္ဒီယာနိုင်ငံရဲ့ရှောက်ထားချက်ကိုအောင်မြင်မလားမအောင်မြင်ဘူးလားဆိုတော့ကျွန်တော်ဒါကရှောင်ဖြည့်တာမဟုတ်ဘူးကျွန်တော်မသိဘူး။ဘယ်လိုအခုပြောနေတဲ့အချိန်မှာအဲ့တော့ဘာကျွန်တော်မခံမနိုင်ဘူးမခံမကျင်ဘူးအဲ့တော့ဒီတရားသူကြီးကိုဦးက provisional measure ပြီးဖို့ prima facie ကနဦးကျော်သန္တာသုံးတော့ပါလေဒီအာမန်အားဖြင့်ကြည်လင်ကိုပို့ထင်ရှားနေတယ်ဒါမှမဟုတ်ပြီးတာတယ်ဆိုရင်တော့ဒါ provisional measure ကိုထုတ်မှာပဲအဲ့ထုတ်မှာပဲလေအဲ့တော့အဲ့ဒါကတော့ရှင်းနေကောင်းတယ်မကောင်းဘူးဆိုတာကတော့ရှင်းနေကောင်းဒီမကောင်းဒီတဲ့ဒီတရားသူကြီးတွေကဘယ်လိုသဘောထားမလဲမှန်ကန်စွာသုံးသပ်မလဲဆိုတာပေါ်မှာလည်းမူတည်ပါတယ်ရှင်းနေကောင်းတိုင်းလဲနိုင်တယ်လို့မပြောနိုင်ပါဘူးရှင်းနေသိညံ့နေဆိုရင်တော့ဒါရမို့ပုံမလဲလင်းပြောရင်ဂန္ဒီယာရောမြန်မာရောတို့ပြည်တွင်းရှင်းနေဒီဟိုအဓိကမငားပဲနဲ့ဂန္ဒီယာဆိုရင်တို့ကိုယ်တိုင်ဝန်ခံထားပါတယ်ဘလောက်ပေးတယ်မသိဘူးဒေါ်လာတန်းနဲ့ချီပြီး fully hook ဆိုခေါ်တယ်လော်ဖာမငားလားပြတော့တို့အစီအရှင်းနေချုပ်ကိုယ်တိုင်ကဟိုရှင်းနေချုပ်ခေါ်လာတရားရေးဝန်ကြီးခေါ်လာနှစ်ခုလုံးခေါ်လာတော့မသိဘူးဥဆောင်ပါလားအဲ့တော့ရှင်းနေကောင်းခြင်းမကောင်းခြင်းဒီတစိတ်တေတာအားဖြင့်ဒါသက်ဆိုင်တယ်ဘယ်လိုကျွန်တော်ဖြစ်ပါတယ်လို
့
ဒီဘူးရအားဖြင့်ကျွန်တော်ဖြေပြရတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမိကျင်တာမြန်မာနိုင်ငံအတွက်ငားရမ်းတဲ့ရှင်းနေဆိုပြီးတော့ Professor William Chavez ကိုလူတွေကပြောကြပါတယ်သူ့ကိုကျွန်တော်ဗီဒီယိုကဆက်သွယ်မေးမြန်းတဲ့အခါမှာသူမငင်းပါဘူးသူဟာပြောရေးဆိုခွင့်ရှိတဲ့ပုဂ္ဂိုလ်ခံထားတယ်အချိန်တိုင်းရင်ပြောမယ်လို့ပဲသူကဆိုပါတယ်ဆိုတော့ကဲ William Chavez ကိုနှားခဲ့တယ်ဆိုရင်ဒီပုဂ္ဂိုလ်ဟာတရှင်နှုန်းက2014တုန်းကထင်ပါတယ်အယ်ဂျီးရီးယားကလုပ်တဲ
့
program ထဲမှာသူ့ကိုအင်တာဗျူးလုပ်ထားတာကျွန်တော်ကိုယ်တိုင်နားထောင်ပြီးတော့ဖတ်ကြည့်ပါအဲ့မှာသူကဘယ်လိုပြောထားတယ်လဲဆိုရင်မြန်မာနိုင်ငံမှာအခုဖြစ်တဲ့ကိစ္စသူစပ်ဖြတ်တဲ့ကိစ္စကိုမပြောတော့လဲပဲဒီလူမျိုးတွေရဲ့ preventing their butts မွေးဖွားမှုကိုဟန်တာဖို့ကြိုးစားတယ်ဆိုတဲ့ထောက်ထားနောက်ပြီးတော့ denying the identity of a people လူမျိုးတစ်မျိုးရဲ့ identity ကိုညှင်းပယ်ဖို့ကြိုးစားတယ်နောက်ပြီးသူတို့ရှိတဲ့နေရာကနေပြီးတော့မရှိစေချင်တဲ့သဘောနဲ့ဖယ်ရှားဖို့ကြိုးစားတယ်ဆိုတဲ့ထောက်ထားတွေရှိခဲ့ရင်တော့ဒါကို genocide မဟုတ်ဘူးလို့ညှင်းဖို့ခက်မယ်လို့သူကဆိုထားပါတယ်ဆိုတော့ဒီလိုပြောထားတဲ့လူတယောက်ကိုမြန်မာနိုင်ငံဘက်ကခုခံကာကွယ်ဖို့စစ်နေငှားတယ်ဆိုတော့မြန်မာပြည်သက်တွေကဇဝေဇဝထင်ကြတာပေါ့ကြာဟာဒီလူကထိုဘက်မျိုးဒီဘက်မျိုးပြောနေပါလားဆိုတာမျိုးဖြစ်ကုန်ပါလိမ့်မယ်အဲ့ဒါဆရာသဘောထားကိုကြားချင်ပါဒီကစားမှာ
ဟုတ်ကဲ့နံပါတ်1ကကျွန်တော်အခုနဲ့ကျွန်တော်ဦးကျော်သာဒါနဲ့ဆွေးနွေးနေတဲ့ဒီဇင်ဘာလ3ရက်နေ့ညပိုင်းမှာတော့ခုရက်ထိမြန်မာနိုင်ငံဆိုးရကတရားဝင်ကြေညာချက်မထုတ်သေးပါဘူးဒီလွန်ခဲ့တဲ့3ရက်နိုဝင်ဘာလ30ရက်နေ့လောက်က Facebook မှာပဲသူ့နာမည်ထွက်လာတော့ဆရာပြောတဲ့အတိုင်းပဲသူ့ကိုဆက်သွယ်နေနိုင်ရမငြင်းမှုဆိုတော့ဟုတ်တော့ပါတယ်အဲ့တော့သူ့ကနာကတော့ကျွန်တော်ကတော့နည်းနည်း ကျွန်တော်ကိုကျွန်တော်ဥပဒေပညာရှင်လို့သတ်မှတ်တယ်ရှင်းနေလို့မသတ်မှတ်ဘူးရှင်းနေလည်းမလိုက်ဘူးသူတစ်ပြင်းမြန်မာနိုင်ငံမှာပြည်သူတရားစီရင်ရေးကိုစန့်ချင်ကန့်ကွက်တဲ့နေနဲ့ကျွန်တော်နိုင်ငံသားကိုထွက်ပြီးရှင်းနေမလိုက်တာပါအဲ့တော့ရှင်းနေဆိုတာတော့သူ့လေပြောကြတယ်ငူသားရေစာငူရင်းနဲ့စားလာတယ်ရေရင်နဲ့စားလာတယ်လို့ပြောတယ်သူကအဲ့လိုပြောတာကိုကျွန်တော်ဥကြံတာပြောမှကျွန်တော်သိချပြပ ဒီအင်္ဂလိပ်ဘာသာကိုအရေးကြီးတာကိုဘယ်လောက်ရမလဲလို့ဟိုမှာသူဘလောက်ဘယ်ကနေဘယ်လိုပေးလဲတာမသိဘာလို့လဲဆိုတော့နာမည်ပဲထည့်ပြောရမယ်ဆိုလို့ရှိရင်ဒီအိန္ဒိယပြည်မှာအာဖာလီနာရီမန်ဆိုတဲ့နာမည်ကြီး human rights lawyer ဒီလူခွင့်ရေးဥပဒေကိုဟိုလုတ်ပေးတဲ့ရှင်းနေတာဒီဘိုပါချိုမှတ်မိကြမှာပါဥကြောသံသံပြပါတယ်ဒီအိန္ဒိယပြည်မှာ ဝင်ကြီးတို့ဦးနုတနေတခြင်းကနေထိုင်ခဲ့တဲ့ဘိုပါမြို့နယ်မှာဒီစစ်တပ်ငွေစိတ်တန်းငွေတွေလူပါပြီလူသုံးတောင်လောက်သေဆုံးတာကိုဒီတရားစိုးမှုဟောတရားမှုဟောအဲအိန္ဒိယမှာဆွဲတော့သူကလူခွင့်ရေးရှင်းနေဆိုတဲ့လူကဒီဆွဲခံရတဲ့လူတွေဘက်ကလိုက်တယ်ပြအဲ့တော့အဲ့လိုပြောကြတယ်နောက်တစ်ခါမြန်မာနိုင်ငံမှာလည်းမစီမဆိုင်ရှင်းနေတဲ့ဘက်ကလူကြောတောင်ဒါအချိန်မရရင်လည်းဖျက်ချင်ဖျက်ပေါ့လ Burmese Buddhist law. To English, you know, every sauma, Nanemana, Pawana, Nayanavadi, in no mu, Pujin, the Pujin, Mountain Sashamu, Malu, who so that to you saw, Pimpiagre, Erao, Conafe Gunis, Auma, Yedi, Conafena Gunema, do. I'm not the Mibaka Narakina, Era, through Columupoli, Yango and Yakolumun in the Colum, Mountain Sashamu, Lores would be Yawin Yuimanga, Dokin Yama, Ne. นำเมเมนี่ที่อาตาเลยบอกไอ้คนเส้นเนี่ยคุณเนี่ยเอาตัวบาลามาทุกเดือนมุ่งมาอยู่ที่อะไรหรอคุณเลยเปลี่ยนคุณอาชีพบัสกูเปลี่ยนเก้าบ้านอาชีพบัสก์เอลูน่าท้องเซลีกูเนี่ยก็อุจจารณ์จ้าเจ้าเราตัวเองเลยคุณเจ้าเนี่ยมาได้ก็เช่นนี้ตัวเอริฮาวตัวอุเบก้ากัมบีอาเช่นนี้เลยอาเชียนทาวปิอาเมลันทาวมาปิอาอุนาวตัวนั้นมาเจ้าเราพูดเนี่ยแต่ละประเทศเนี่ยเด็กๆคุณเจ้าเนี่ยมีอะไรไม่รู้
ဥကျော်ဇန္တာတင်ဆက်သွားတဲ့ICJ မှာမြန်မာရင်ဆိုင်ရမယ့်ပြဿနာအတိုင်းအစာအပိုင်း၁မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရတာပါအပိုင်း၂ကိုနောက်တစ်ပတ်မှဆက်လက်နားဆင်နိုင်ကြပါရစေကုလသမဂ္ဂစီရင်ညဒိုင်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာတွေကိုပြောပြရင်းဖိတ်ခေါ်ကြပါရခင်ဗျာတော်ရရှိများရှင်ဒီဇင်ဘာလဆယ်ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ တရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ်နေလဲဖြစ်ပါတယ်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်နိုင်ငံတကာမှာဖြေရှင်းရမယ်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲနိုင်ငံတကာကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလားအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမိမျက်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်ဒီလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်
view american တမ်းမြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဒီတစ်ပတ်လူတုနဲ့ကျမရဲ့အစီအစဉ်မှာခါနာပြဿနာအကြောင်းနားဆင်ကြရမှာပါခါနာစီနိုင်တဲ့အကြောင်းအရာတွေအများကြီးရှိတဲ့အထက်ရှောင်ကျင်လို့ရတဲ့အမှုအကျင့်တွေကိုသတိပြုရှောင်ကျင်ရင်ခါနာဝေဒနာခံစားရမယ့်အခြေအနေကိုရှင်းချနိုင်တဲ့အကြောင်းအရုပ်ထုခုတွေကိုမေးမြန်းပြီးဒေါက်တာတန့်စင်ကတင်ပြပေးပါမယ်ခင်ဗျာ
လေးပင်မတဲ့သူတွေပါဝင်ကာယဆွမ်းရည်သုံးပြီးအလုပ်ကိုပင်ပင်မမန်းလုပ်ကင်ကြတဲ့သူတွေဟာအချိန်ကြာလာတဲ့အခါခါနာဝေဒနာကိုခံစားကြရလေးရှိပါတယ်။ခါနာဝေဒနာဟာကာယဆွမ်းရည်သုံးပြုပြီးအလုပ်လုပ်တဲ့သူတွေအပြင်ကွန်ပျူတာကုန်မှာအကြာကြီးထိုင်တာလိုမျိုးအထိုင်များတဲ့အလုပ်ကိုလုပ်တဲ့သူတွေမှာလည်းဖြစ်ပေါ်ခံစားရနိုင်တယ်လို့အရိုးရောဂါအထုကုဆရာဝန်ကြီးဖြစ်သူတော်ဘက်ပေါ်ပေါက်ခဒေါက်တာတန့်စင်နိုင်ကအခုလိုပြောပါတယ်
။ဟိုအလုပ်ကိုနော်ဟိုပင်ပင်မမန်းလုပ်ရတဲ့လူတွေအလေးပင်နေမှတဲ့လူတွေခါမှာ repeated stress လို့ခေါ်တဲ့ကုန်းတိုင်းကွာလိုက်နော် လောက်ရတဲ့လူတွေမှာခါနာဝေဒနာတွေဖြစ်နိုင်တယ်လို့เนาะတခါတလေကြာရင် sedentary lifestyle ရုံးမှာပဲတနေကုန်ထိုင်ပြီးတော့ကွန်ပျူတာလောက်ရเนาะအစည်းအဝေးတွေပဲအကြအိထိုင်နေရလူတွေမှာလည်းခါနာတဲ့ဝေဒနာတွေဖြစ်နိုင်တယ်
အလောက်ကံမှုကျင့်တွေကြောင့်အချိန်ကြာလာတဲ့အခါခန္ဓာဝေဒနာဖြစ်ပေါ်ခံစားရနိုင်တယ်လို့ခါချောက်ရုပ်မှာဖြစ်တဲ့ယောဂါတွေကြောင့်လည်းခန္ဓာဝေဒနာကိုကြုံတွေ့ခံစားရနိုင်ပါတယ်ခါချောက်ရုပ်ကိုထိခိုက်မိတာတွေခါရုပ်ထဲမှာဒီပီယောဂါဖြစ်တာတွေနဲ့ခါရုပ်ထဲမှာကင်ဆာယောဂါဖြစ်တာတွေဟာခန္ဓာကျင်ဝေဒနာဖြစ်စေတဲ့အဓိကယောဂါတွေဖြစ်တယ်လို့အယောယောဂါအထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးမြတ်လွင်ကပြောပါတယ
်ခါနာခါခိုက်တာတော့လူတိုင်းလူတိုင်းဖြစ်တာပဲလေအများစုကအနည်းဆုံးလူတစ်ယောက်ကသူ့အသက်တသက်မှာအနည်းဆုံးတစ်ခါတော့ခန္ဓာဥဒ္ဒါရှိဘူးလေ။အဲ့မှာခန္ဓာတဲ့နေရာမှာဒီလိုတာမန်အလုံးလုံးလို့ဉာဏ်ရောက်ခန္ဓာရှိတယ်။တခြားအင်မတန်မှအရေးကြီးတဲ့အချက်ဥပမာပြင်းပြင်းထန်ထန်တန်ရလို့ခါယူကျိုးသွားတာ။ဒါမှမဟုတ်ခါယူရမှာဘိုးဝင်တယ်။ဥပမာဒီမှာဆိုအဖြစ်များဆုံးကဒီလိုပေါ့။အဲ့ဒါကတော့အသက်ကြီးလာတဲ့40ကျော်နောက်ပိုင်းမှာတခြားယောဂါတွေလည်းရှိတယ်ပြုံးနေခန္ဓာရဲ့ဥပမာကင်ဆာတွေပဲရှိတယ်ဆိုရင်အဲ့ဒါပြန်လာ။အဲ့လိုမျိုးရှိတယ်ခန္ဓာတာအကြောင်းမျိုးရှိတယ်ရိုးရိုးတာမန်ခန္ဓာတာဆိုရင်တော့ပုံမှန်အပြင်ပျောက်သွားပြီ။တခြားဆိုးရတဲ့အကြောင်းကရှိတယ်။ဒါပြီးဆိုးရတာလည်းအရမ်းဆော့ဆော့ပြီ
းအယုပယောဂါဟာလည်းခန္ဓာချင်းဝေနာကိုဖြစ်ပေါ်စေနိုင်တဲ့ယောဂါတစ်ခုဖြစ်ပါတယ်။ခန္ဓာရဲ့ဝေနာအပြင်အာရုံရောထိခိုက်တဲ့လက္ခဏာတွေကိုပါမြင်တွေ့နေရပြီဆိုရင်တော့အချိန်မဆွဲသင့်တော့ပဲကုသမှုတွေကိုအမြန်ဆုံးခံယူပေးဖို့လိုတယ်လို့ဒေါက်တာတန့်စင်နိုင်ကပြောပါတယ
်။ခန္ဓာတာကနှမျိုးနှစ်စားရှိတာပေါ့ကျွန်တော်ဆုံးမပြောသလိုပေါ့ရိုးရိုးခန္ဓာတာပဲလားเนาะတခြားယောဂဝေဒနာတစ်ခုခုကပိုးပိုး infection လို့ခေါ်တဲ့ယောဂပိုးတို့เนาะ malignancy လို့ခေါ်တဲ့ကင်ဆာယောဂတို့ osteoporosis လို့ခေါ်တဲ့အရိုးပွားယောဂတွေကြောင့်နာရဲဆိုရင်တော့မြန်မြန်ဆန်ဆန်ကုသမှုကိုခံယူဖို့လိုတာပေါ့အဲ့လိုဝေဒနာတွေနဲ့တွဲလာပြီးဆိုရင်တော့နောက်တစ်ခုကရိုးရိုးခန္ဓာတာမဟုတ်ဘဲနဲ့6တောက်တွေပါနာလာကျင်လာတယ်ထုံလာကြိုက်လာတယ်အောက်ပိုင်းတွေလေးလာတယ်ဆိုတာအာယုံကြောတွေကိုခါယူကခါယူရွေးမနေဘူးသူ့ထဲမှာအာယုံကြောတွေရှိတာပေါ့အောက်ပိုင်းတော့တောင်းအဲ့တော့ခါဝေဒနာဖြစ်ပြီးတော့အောက်ပိုင်းနေ6တောက်တွေထုံတာကျင်တာတွေဖြစ်လာတဲ့ဆိုရင်တော့မြင်မြန်ဆန်ဆန်ကုသမှုခံယူဖို့လိုတာပေါ့
ခါနာစီတဲ့အပြုမှုတွေကိုသတိမထားမိပဲအချိန်ကြာကြာလှုပ်လိုက်မိလို့ခါနာဝေဒနာခံစားရတာဟာဆိုရင်စရာမဟုတ်ပေမဲ့ယောဂတစ်ခုခုရဲ့နောက်ဆက်တွဲဆိုးကျိုးအနေနဲ့ဖြစ်ပေါ်ခံစားရပြီးဆိုရင်တော့ကုသမှုတွေကိုအမြန်ဆုံးခံယူပေးဖို့လိုအပ်လာမှာဖြစ်ပါတယ်အမျိုးသမီးတွေဟာအယုပယောဂဖြစ်ဖို့အခွင့်အရေးများတာကြောင့်အယုပယောဂရှိမှရှိကိုသတ်မှတ်ထားတဲ့အတိုင်းဆက်သက်စစ်ဆေးကုသမှုတွေခံယူခဲ့မယ်ဆိုရင်အယုပယောဂကြောင့်ကြုံတွေ့ရမယ့်ခန္ဓာဝေဒနာတွေကိုရှောင်လွှဲလို့ရတယ်လို့ဒေါက်တာတန့်စင်နိုင်ကပြောပါတယ
်။အယုပယောဂကတော့အခုတော့တော်တော်ခေတ်စားလာတာပေါ့နော်။အဝဲနဲ့လည်းကျွန်တော်လူတော်များတော့သိလာကြပြီပေါ့။အဲတော့ခါးရနာနာနဲ့အယုပနဲ့ဘယ်လိုဆက်ဆက်လဲဆိုတော့အယုကပွားပြီဆိုရင်ခါးယုမှာအယုပွားပြီဆိုရင်အလွယ်တကူချိုးလွယ်တာပေါ့။ဟုတ်ကဲ့ osteoporosis body fracture လို့အထူးသဖြင့်အမျိုးသမီးတွေမှာဖြစ်များတာပေါ့နော်အဲ့လိုလူငယ်မှာလည်းခါဝေဒနာဖြစ်တယ်အဲ့ဒါမျိုးဆိုရင်ပေါ့ပေါ့တန်တန်သဘောမထားဘဲနဲ့နော်မြင်မြန်ဆန်ဆန်အယိုးကိုပြန်မအောင်ကုသမှုခံယူဖို့လိုတယ်ကြိုးပြီးတော့ခါယိုးကခိုင်သေးလားမခိုင်သေးလားစစ်ဆေးပေးဖို့တော့လိုတာပေါ့
ခန္ဓာဝေဒနာဖြစ်ပေါ်ခံစားရပြီဆိုရင်အလုတ်ကိုင်းတွေထိခိုက်စေနိုင်တယ်လို့ငွေကြေးကုန်ချောက်မှုတွေကိုကြုံတွေ့ရနိုင်တာကြောင့်ခန္ဓာဝေဒနာဖြစ်ပေါ်ခံစားရစေနိုင်တဲ့အပြုမှုတွေကိုတတ်နိုင်တဲ့လောက်ရှောင်ကြဉ်ကြရမှာပါခန္ဓာဝေဒနာဖြစ်ပေါ်ခံစားရခြင်းမရှိအောင်ဘလို့အချက်တွေကိုသတိပြုရှောင်ကျဉ်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမြတ်လွင်ကအခုလိုပြောပါတယ်
။ကျွတ်အလုပ်လုပ်ရင်ခိုင်းကုန်ပြီလို့အလုပ်ကြကြမတက်ရက်ပြီးအလုပ်လုပ်တဲ့အခါခါကုန်ပြီမလို့ခါ့ကိုမမတ်ထားတကယ်လို့ကြကြလုပ်မယ်ဆိုရင်ခုံတစ်ခုနဲ့ထိုင်ပြီးခါ့ကိုမမတ်ထား။မတချို့ကားမောင်းတဲ့သူတွေကားနောက်မီရပြင်လို့ရတယ်လေ။အဲ့တော့ကားမောင်းတာတချို့ကျတော့စိန်ခံပြီးမောင်းတော့နောက်မီကိုပလက်လန်ပြီးတော့အိတ်နေတယ်အဲ့လိုမျိုးကာမောင်းတဲ့လူရဝေးဝေးကာမောင်းတဲ့ခန္ဓာတဲ့အဲ့တော့ခမနာအောင်ဆိုလို့ရှိရင်ကာမောင်းရင်လည်းနောက်မီရ90ဒီဂရီထားရမယ်ခါနောက်မှာခပ်ပြည့်ပြည့်အုပ်ကိုထိုးထားပါဘူ
းခါနာစီနိုင်တဲ့အကြောင်းအရာတွေအများကြီးရှိတဲ့အထက်မှာရှောင်ကျဉ်လို့ရတဲ့အမှုကျင့်တွေကိုသတိပြုရှောင်ကျဉ်ရင်ခါနာဝေနာဖြစ်ပေါ်ခံစားရဖို့အခွင့်အရေးနှဲသွားအောင်လှုပ်ဆောင်လို့ရတဲ့အကြောင်းသတိပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်စင်ရဲ့လူတို့နဲ့ကျမရဲ့အစီအစဉ်ဖြစ်ပါတယ်။အခုတော့ blogger တွေပြောသမျှအစီအစဉ်ကိုဆက်လက်နှာစင်ကြည့်ရအောင်ပါ။ Internet World Wide Web www ကိုဆိုးကျိုးအတွက်အသုံးချနေတာကနေကဲတင်ဖို့လိုအပ်နေပြီလို့ဆိုပြီး www ကိုတီထွင်ခဲ့တဲ့ Sir Tim Berners-Lee က web address contract လိုက်နာသင့်တဲ့စီမင်းတွေကိုထုတ်ပြန်လိုက်ပါတယ်။အစိုးရရဲ့ company တွေလူမှုအတိုင်းဝိုင်းတွေကလိုက်နာတင်တဲ့ဆိုတဲ့အခြေခံမှုတွေစီမင်းစည်းကမ်းတွေကို contract ထဲမှာရေးဆွဲထားပါတယ် ဘလို့ချက်တွေပါတယ်လဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
အင်တာနက်အွန်လိုင်းပေါ်မှာအချက်အလက်တွေကိုမျှဝေနိုင်တဲ့ web စနစ်ကြီးကိုပြင်ဖို့လိုပြီးဆိုပြီးတော့ World Wide Web ကိုတီထွင်ခဲ့တဲ့ကွန်ပျူတာသိပ္ပံပညာရှင် Sir Tim Berners-Lee က web အတွက် contract ဆိုပြီးလုပ်ထားပြီနော်ကိုသားညို
ဟုတ်တယ်ဗျဒီ web ကိုစိုးကျိုးအတွက်အသုံးချမခံရအောင်နဲ့လူသားစုအတွက်အကျိုးရှိရှိနဲ့အသုံးပြုအောင်ကာကွယ်တဲ့အနေနဲ့ contract for the web ဆိုတဲ့ contract ကိုလုပ်လိုက်တာတဲ့မဆွေမမော
Certain Berners-Lee ကတီထွင်ခဲ့လို့အင်တာနက်မှာကိုဝင်ကြည့်ကျင်တဲ့ website တွေကိုဝင်ကြည့်လို့ရခဲ့ကြတာလေ website လိပ်စာရှေ့မှာ www. လို့ရေးပြီးတော့အင်တာနက် website မျိုးစုံတွေကိုဝင်ကြည့်နိုင်ခဲ့တာအနှစ်30တောင်ကျော်ခဲ့ပြီးအနှစ်30ကျော်လာချိန်မှာသူတီထွင်ခဲ့တဲ့ World Wide Web ကိုသတင်းမှားသတင်းတူအလိမ်ညာသတင်းတွေဖြန့်ဖို့ထောက်လှမ်းဖို့ကြားဝင်နှောက်ယှက်ဖို့အသုံးချနေကြတယ်တဲ့အဲ့ဒါကြောင့်အဲ့ဒီလိုမျိုးအသုံးချမခံရအောင်ကာကွယ်ပြီးတော့မူလရည်ရွယ်ခဲ့တဲ့အတိုင်းweb ရဲ့အစွမ်းနဲ့လူဘဝတွေပြောင်းလဲသွားအောင်လူမှုအတိုင်းဝိုင်းတွေတိုးတက်ကျွယ်ဝအောင်နဲ့မညီမျှမှုတွေကိုရောကြသွားအောင်လုပ်ဖို့လိုပြီလို့ Certain Berners-Lee ကပြောတယ်ရှင
် web ကိုစိုးကျိုးအတွက်မတွန်းအောင်ကာကွယ်ဖို့ဆောင်းအချိန်တန်ပြီးဆိုပြီးတော့ကမ္ဘာတစ်ဝှမ်းကအစိုးရတွေကုမ္ပဏီတွေပြည်သူတွေနဲ့2018ခုနှစ်မှာဆက်သွယ်ပြီးတော့ဒီလိုင်းနာတင်တဲ့စီမင်းစည်းကမ်းတွေကိုတိုင်ပင်ချမှတ်ခဲ့တာတဲ့ web အတွက် contract လို့ဆိုပေမဲ့မဖြစ်မနေလိုင်းနာရမယ့် contract မျိုးတော့မဟုတ်ပါဘူးဒီ contract တွေကိုသဘောတူတယ်ဆိုရဲကတိကဝတ်ပြုပြီးတော့ contract ထဲမှာပါတဲ့အခြေခံမူတွေစီမင်းစည်းကမ်းတွေကိုအကောင့်ထည့်ဖော်ဖို့ web နဲ့ပတ်သက်တဲ့ပြဿနာအဖြေတွေကိုရှာဖို့လုပ်တာပ
ါအစိုးရတွေအနေနဲ့စီမင်းဥပဒေတွေချဖို့အချိန်ပေးရတယ်ဆိုတာကိုသူနားလည်တယ်လို့ Certain Berners-Lee ကအခုလိုပြောပါတယ
် The contract for the web in a way is a set of principles and it's a direction to move it doesn't mean we expect people immediately to complete change
web အတွက် contract ဆိုတာရှေ့ဆက်နိုင်မှုအခြေခံမူတွေပါဒီမူတွေကိုချက်ချင်းလိုက်နာပြီးလုံးဝပြောင်းလဲသွားကြဖို့ကျွန်တော်တို့မမျှော်လင့်ပါဘူးအချိန်ပေးဖို့ဒေါ်လာတွေအများကြီးရှိပါတယ်အစိုးရတွေအတွက်စီးမြင့်ဥပဒေတွေချမှတ်ဖို့ဆိုတာအချိန်အများကြီးလိုပါတယ်ကုမ္ပဏီတွေမှာမူဝါဒအသစ်တွေပြောင်းလဲချမှတ်ဖို့အတွက်လည်းအချိန်ပေးရပါမယ်
သူတီထောင်ထားတဲ့ World Wide Web Foundation ကထုတ်ပြန်တဲ့ web အတွက် contract ထဲမှာအခြေခံမူစီးမြင့်စည်းကမ်း၉ပိုင်းကိုချပြထားပါတယ်အစိုးရတွေရဲ့ကုမ္ပဏီတွေရဲ့လူမှုအတိုင်းဝိုင်းတွေရဲ့ခဏ၃ခုခွဲပြီးတော့၃ခုစီပါ
အစိုးရရဲ့ဘက်ကလိုင်းနာတင်တဲ့အခြေခံမူတွေကတော့အင်တာနက်သုံးညံသူတိုင်းအင်တာနက်ချိတ်ဆက်နိုင်ရမယ်။အွန်လိုင်းပေါ်မှာပြည်သူတွေရဲ့ကိုယ်ရေးကုတာကိုချိုးဖောက်မခံရအောင်လို့အကာအကွယ်ပေးရမယ်။သူတို့နဲ့ပတ်သက်တဲ့ကိုယ်ရေးချက်လက်တွေကိုရယူရဲဆိုရင်လည်းဘလို့ချက်လက်တွေကိုရယူလဲဆိုတာကိုပြည်သူတွေသိပိုင်ခွင့်၊ကန့်ကွက်ပိုင်ခွင့်အဲ့ဒီချက်လက်တွေကိုရုပ်သိမ်းပိုင်ခွင့်ရှိရမယ်ဆိုပြီးတော့ contract ထဲမှာပါဝါတယ်
။ကုမ္ပဏီတွေဘက်ကလိုင်းနာတင်တဲ့အချက်တွေကတော့လူတွေအင်တာနက်ကိုလွယ်လွယ်ကူကူသုံးနိုင်ကြအောင်လုပ်ပေးရမယ်။မတန်ဆွမ်းသူတွေ၊လူနည်းစုဘာသာစကားပြောသူတွေအတွက်အွန်လိုင်းဝန်ဆောင်မှုတွေကိုလုပ်ပေးရမယ်။နောက်အဲ့ဒီကုမ္ပဏီတွေအနေနဲ့အွန်လိုင်းပေါ်မှာယုံကြည်စိတ်ချရအောင်လုပ်ထားရမယ်။နောက် privacy နဲ့ပတ်သက်တဲ့ setting တွေကိုလည်းအယိုးရှင်းဆုံးလုပ်ပေးထားရမယ်။ကိုယ်နဲ့ပတ်သက်တဲ့အချက်အလက်တွေကိုတနေရာထဲမှာလွယ်လွယ်ကူကူစီမံခန့်ခွဲနိုင်အောင်လုပ်ပေးထားရမှာဖြစ်ပါတယ
်။ကုမ္ပဏီတွေကျင့်သုံးတဲ့နောက်စီကံကတော့ပစ္စည်းသစ်တွေထုတ်မယ်ဆိုရင်မထုတ်ခင်မှာရောထုတ်ပြီးတဲ့အခါမှာပါကြေကြေပြန့်ပြန့်ဆွေးနွေးကြဖို့နဲ့သူတို့ရဲ့နီးပညာကသတင်းမားတွေကိုဖြန့်နိုင်တဲ့အနေရရှိသလားလူတွေကိုထိခိုက်စေနိုင်သလားဆိုတာလည်းသုံးသပ်ဖို့လူတွေလို့ပါပါတယ်ဗ
ျလူတဦးတယောက်ချင်းစီလိုက်နာတဲ့ဒီ web contract ထဲမှာထည့်သွင်းထားတာကတော့ web ကိုတန်ဖိုးရှိတဲ့နေရာတစ်ခုဖြစ်အောင် web ပေါ်မှာအကျိုးရှိတာတွေကိုပဲချိန်ဆပြီးတော့တင်ကြဖို့တောင်းဆိုထားပါတယ်လူတိုင်းလုံခြုံတဲ့ကြိုးဆိုနေတဲ့ဆိုတဲ့နေရာမျိုးဖြစ်အောင်လို့ online အတိုင်းဝိုင်းကိုတိစောက်ကြဖို့လဲတိုက်တွန်းချက်ပါပါတယ်။နောက်ဆုံးချက်ကတော့ဒီလူတိုင်းနေရာတိုင်းကနေပြီးတော့ web ကိုအသုံးပြုနိုင်ကြအောင်ပိတ်ပင်မှုတွေကိုတွန်းလှန်ကြဖို့လဲဆော်ဩထားရရှင်
။ဒီနေ့ခေတ်မှာလူမှုကွန်ရက်တွေပေါ်မှာမူတည်ပြီးတော့လူမှုအတိုင်းဝိုင်းတွေကပုံဖော်နေကြတဲ့ခေတ်ဖြစ်တာမို့လို့ web ကိုတာဝန်တိတိအသုံးပြုအောင်စီမင်းစည်းကမ်းတွေလိုလာတယ်လို့ Certain Berners-Lee ကပြောတယ်မဆွေမမော
။ 10 years ago if you go out to the street and ask people what's wrong with the web they say nothing it's great.Now people are worried about privacy.
လူငယ်တဲ့ဆယ်နှစ်ကကဘာကြီးမှာဘာတွေဖြစ်နေရလဲလို့လမ်းပေါ်ကလူတွေကိုမေးရင်ဘာမှမဖြစ်ပါဘူးအားလုံးအဆင်ပြေပါတယ်လို့ဖြေကြမှာပါ။အခုတော့လူတွေကသူတို့ရဲ့ privacy အတွက်စိတ်ပူနေကြပါတယ်။သူတို့ရဲ့ကိုယ်ရေးချက်လက်တွေဘာဖြစ်နေပြီလဲဘလို့အသုံးချခံနေရပြီလဲဆိုတာမျိုးပူပန်နေကြရပါတယ်။ online ပေါ်မှာ Wikipedia ကအချက်လက်တွေကိုစိတ်ချလက်ချရယူနေခဲ့ကြတာကနေဘလို့အချက်လက်တွေကိုယုံကြည်စိတ်ချအောင်လဲဆိုတာမသိကြတော့ပါဘူး။online ပေါ်မှာရနိုင်တဲ့အချက်အလက်တွေကလုံးဝအမှားကြီးဖြစ်နေတာတွေအများကြီးဆိုတာလူတွေသဘောပေါက်လာနေကြပါတယ်
World Wide Web Foundation ကထုတ်ပြန်လိုက်တဲ့ Web Address Contract အချက်အလက်တွေကို Microsoft, Twitter, Google နဲ့ Facebook လိုနည်းပညာကုမ္ပဏီကြီးတွေအပြင် Digital အခွင့်အရေးဆောင်ရွက်နေကြတဲ့အဖွဲ့တွေအပါအဝင်အဖွဲ့စည်းပေါင်း150ကျော်ကထောက်ခံကြတဲ့ကိုသားညုံဦးရ
Internet ပေါ်မှာအချက်အလက်တွေကိုမျှဝေပေးနိုင်တဲ့ Web စနစ်ကြီးကိုလူသားတွေအတွက်အကျိုးရှိတဲ့စနစ်ကြီးပြန်ဖြစ်အောင်လို့ပြင်ဖို့ဆိုရင်နည်းပညာကုမ္ပဏီကြီးတွေရဲ့ထောက်ခံမှုကလူကူလူတယ်လို့ Sir Tim Berners-Lee ကပြောတယ်မဆွေမော
Having them in the room is really important. Yes, they do have an effect. Yeah, you may
ဒီပညာကုမ္ပဏီတွေပါဖို့တိတ်ကိုရေးကြည့်ပါတယ်သူတို့ပါတဲ့အတွက်ထိရောက်မှုရှိပါတယ်အစုရှယ်ယာရှင်တွေပါတဲ့ကုမ္ပဏီတွေပါတာကိုမူအရတချို့ကတော့လက်မခံကြပါဘူးကျွန်တော်တို့ကတော့ကုမ္ပဏီတွေရောဆိုးရတွေပါတန်းတူအမြင်တွေတင်ပြတာရေးကြည့်တယ်လို့ထင်ပါတယ်ဒီပညာကုမ္ပဏီတွေမပါဘဲဆွေးနွေးကြရင်သူတို့ရဲ့အမြင်တွေအတွေ့အကြုံတွေသိရတော့မှာမဟုတ်ပါဘူး
Work contract ထဲမှာအချက်လက်တွေထည့်နိုင်ဖို့အချက်လက်တွေကိုပါဝင်ရေးဆွဲထားတဲ့အဖွဲ့အစည်းတွေအားလုံးလိုလာတဲ့ web စနစ်ဖြစ်အောင်လို့ဝိုင်းပြီးတော့တာဝန်ယူကြရမယ့်အချိန်ရောက်နေပြီလို့လည်းပြောကြတယ်ဗ
ျ Web for contract ထဲမှာပါတဲ့အခြေခံမူတွေစီးပင်းစည်းကမ်းတွေကိုလက်ခံတယ်လို့ Germany နဲ့ပြင်သစ်အစိုးရတွေကလည်းအရေးအမွေပြောထားကြပါတယ
်လက်ရှိအစိုးရဥပဒေတွေအစိုးရအဖွဲ့အစည်းတွေက online ပေါ်မှာပြည်သူတွေရဲ့လုံခြုံရေးကိုအပြည့်အဝကာကွယ်မပေးဘူးနှိပညာကိုအသုံးချပြီးတော့လူမှုအတိုင်းအဝန်းတွေထိခိုက်အောင်လုပ်နေတာကိုတားဆီးမပေးနိုင်ဘူးလို့စာတင်ဘန်နက်စလီရဲ့ World Wide Web Foundation ကပြောပြီးတော့အခုလိုမျိုးလိုက်နာတင်တဲ့စီမင်းစည်းကမ်းတွေကိုထုတ်ပြန်လာမှစီမင်းမှာ
။နောက်တရုတ်အီရန်ရုရှားတို့မှလို့အစိုးရတွေကဒီအင်တာနက်ထိန်းချုပ်မှုတွေဆန်ဆာဖြတ်တာတွေအွန်လိုင်းပေါ်ကနေထောက်လန်းတာတွေလုပ်နေတာကလည်းစိန်ခေါ်မှုကြီးတစ်ခုဖြစ်လာနေတယ်လို့ World Wide Web ကိုတီထွင်တဲ့ကွန်ပျူတာသိပ္ပံပညာရှင်ကြီးစာတင်ဘန်နက်စလီကပြောတယ်ကိုသားညုံဦးရ။အွန်လိုင်းပေါ်မှာအချက်လက်တွေကိုမျှဝေနိုင်တဲ့ Web စနစ်ကြီးကိုနိုင်ငံရေးအရလိုသလိုအသုံးချနေကြတာတွေ၊သတင်းတူသတင်းမှဖြတ်နေကြတာတွေ privacy ကိုချိုးဖောက်နေကြတာတွေကိုအခုအချိန်မှာတားဆီးကာကွယ်ဖို့လိုနေပြီအစီအစဉ်တွေချဆောင်ရွက်ဖို့လိုနေပြီအဲ့လိုမှအေးအေးယူဆောင်ရွက်မှုမလုပ်ဘူးဆိုရင် digital နည်းပညာပိုင်းအကြီးအကျယ်ထိခိုက်ဆုံးရှုံးမှုဖြစ်လိမ့်မယ်လို့လည်း Certain Business League ကသတိပေးထားပါရှင်
မတ်စုမြန်မွန်တင်ဆက်ပေးနေတဲ့ဘလော့ဂါရီပြောသမျှအစီအစဉ်ဖြစ်ပါတယ်။ VOA American အသံကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။အခုကြာတာ break နဲ့မနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 kHz 15.13 ညလိုင်းဒိုမီတာ25 kHz 18.23 ညလိုင်းဒိုမီတာ32 kHz 6335တို့ကနေပြန်လည်နားဆင်နိုင်ပါရခင်ဗျာ။ကတော့ဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာ
အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားဆွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းမီဒီယာတွေအနေနဲ့နိုင်ငံရာထာနာကဥအောင်ကိုကိုဆက်သွယ်မေးမြန်းရမှာဖြစ်တယ်လို့နိုင်ငံတကာဥပဒေပညာရှင်ပေါမောက်ခဝီလျံရှေဘက်စ်က VOA ကိုအီးမေးလ်ကနေပြင်ဘူဒူးနေကအကြောင်းပြန်ပါတယ်အဲဒီဥအောင်ကိုဟာဘယ်သူဆိုတာပေါမောက်ခရှေဘက်စ်ရဲ့အီးမေးလ်ထဲမှာအတိအကျပြောမထားပါဘူးဒါပေမဲ့ဥအောင်ကိုကိုဆက်သွယ်နိုင်တဲ့အီးမေးလ်လိပ်စာဖြစ်ပေးထားတာမှာတော့ mmicj@mover.gov.mm လို့ဖော်ပြထားတဲ့အတွက်မြန်မာနိုင်ငံရဲ့ဌာနကတာဝန်ရှိသူတူဖြစ်မယ်ဆိုတာကတော့သိကြပါတယ်အခုလို ICJ မှာတရားစွပ်စွပ်ခံထားတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်သွားပြီးရင်ဆိုင်မဲ့ပုံမှာတော့တိုင်းရင်းသားနဲ့တကိုင်ဖွဲ့တွေကြာအမြင်မတူကြပါဘူးဒါဟာအစိုးရရဲ့တာဝန်ယူမှုကိုပြတ်သားလိုက်တာဖြစ်တယ်လို့မြင်သူတွေရှိတယ်လို့ ICJ ကနေရေးယူဖို့ရှောက်ထားတာကိုထောက်ခံတယ်လို့ပြောထားတဲ့အဖွဲ့တွေလည်းရှိပါတယ်တဘရတော်နယ်ထရမ့်မှာသူ့အတွက်နိုင်ငံရေးအမြတ်ထစေမဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ယူကရိန်းကိုတွန်းအားပေးခြင်းအပြင်တရားစွဲလို့ရတဲ့ပြမှုတွေကိုကျူးလွန်ထားတယ်လို့အမေရိကန်ခြေကောင်ဥပဒေရေးရာပညာရှင်၃-၄ဦးကကွန်ဂရက်လွှတ်တော်မှာဗိုလ်ဒူးနေကပြောသွားပါတယ်။မြောက်ကိုရီးယားရဲ့လူခွင့်ရေးခြေအနေနဲ့ပတ်သက်ပြီးဘယ်လိုဆွေးနွေးမှုကိုမဆိုအကြီးအကျယ်ရန်ဆမှုအဖြစ်တတ်မှတ်ပြင်ပြင်းထန်တာလည်းတုံ့ပြန်သွားမယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီကိုမြောက်ကိုရီးယားကဗိုလ်ဒူးနေမှာသတိပေးလိုက်ပါတယ်။မြောက်ကိုရီးယားလူခွင့်ရေးချိုးဖောက်မှုပြဿနာကိုဒီလာထဲမှာတွေ့ဆုံဆွေးနွေးဖို့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလလူမျိုးရေးကောင်စီမှတာဝန်အများစုစီစဉ်နေချိန်မှာပဲကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတာဝန်ကြီးကအဲ့လိုသတိပေးစာပေးပို့တာလို့ Reuters သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။ချက်တာပရိနေမနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကညင်ညာပေးခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇေနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ကျွန်တော်ကတော့ရေမင်းထွန်ပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ90ထုတ်လို့ပေးမယ့်အစီအစဉ်တွေကို light to meter second, light to meter 19, light to meter 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်။ video ကိုနားဆင်တဲ့အတွက်ကျေးဇူးပါ။တော်တာရှင်များနဲ့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.